Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဆွေးကြပါလိမ့်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဒီဇင်ဘာလ19ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းကီလိုမီတာ3249နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါအခုပဲကျွန်တော်တို့ရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီဗျာညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါသောရရှင်များရှင်ကျမဒင်ဂီထိုက်ပါကိုစုံမိုးကျော်နဲ့အတူသတင်းတွေပြောပြပါမယ်တရုတ်နဲ့အမေရိကန်စစ်ဖက်ဆွေးနွေးမှုဟာအမေရိကန်ကာကွယ်ရေးအသုံးစိတ်တိုးမြင့်မှုတိုက်ဆိုင်နေတာဟာဆိုရင်သမ္မတဘိုင်ဒန်ရဲ့တရုတ်ရည်ရမူဝါဒရဲ့အဓိကအချက်ကိုဖော်ပြလိုက်တာလို့သုံးသပ်သူတွေကရှုမြင်ကြပါတယ်အာဖဂန်ရဲ့လူသားချင်းစာနာမှုဆိုင်ရာအချက်အသေးတွေကိုအဖြေရှာရေး OIC American Russia နဲ့တရုတ်တို့ဒီကနေ့ပါကစ္စတန်မှာဆွေးနွေးကြဖို့ရှိနေပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမကွေးတိုင်းကံကောမြို့မှာစစ်တပ်ကနေပြီးတော့အင်အားတိုးပြေလာတဲ့အတွက်ဒေသခံတွေနဲ့စီရေးတင်းမာနေပါတယ
်။ဟုတ်ဟုတ်ဒီနေ့ကတော့ကျွန်တော်တို့နေ့လယ်ပိုင်းကြီးကဒီညကကြီးရမှာတို့ဒီဟိုဘောတော့တက်ဆက်ထားတယ်ပေါ့။ဘလို့ဆယ်တော့ဒီညကကြီးရမှာပဲလို့ကျွန်တော်တို့ပြောလို့ရတယ်ဗျ။ဟုတ်ဒီနေ့စစ်တပ်ကရှိတယ်ဗျ။ကျွန်တော်တို့ဒီဟိုစမ်း
ဒေသခံတူပြောကြားသွားတာဖြစ်ပါတယ်။ဒီအကြောင်းနဲ့တူကရင်ပြည်နယ်လေးကော့ကိုဒေသရဲ့စီရေးနောက်ဆုံးအခြေအနေကိုလည်းတင်ပြဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ဗျာ
။တရုတ်နဲ့အမေရိကန်စစ်ဖက်ဆွေးနွေးမှုနဲ့ဒီလာအတွင်းကာကွယ်ရေးအသုံးစိတ်တိုးမြင့်မှုတိုက်ဆိုင်နေတာဟာဆိုရင်ဆွေးနွေးမှုနဲ့တိုက်ခိုက်ရေးအတွက်ပြင်ဆင်မှုကိုတပြိုင်တည်းဆောင်ရွက်ရေးအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့တရုတ်ရည်ရမူဝါဒရဲ့အဓိကအချက်ကိုဖော်ပြလိုက်တာဖြစ်တယ်လို့သုံးသပ်သူတွေကယုံကြည်နေကြပါတယ်။အမေရိကန်ထက်လွတ်တော်ကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာမဲခွဲခဲ့တဲ့အမျိုးသားကာကွယ်ရေးခွင့်ပြုချက်ဥပဒေ NDAA ဟာဆိုရင်ကာကွယ်ရေးအသုံးစိတ်ကိုဒေါ်လာ980ဘီလီယံအသုံးပြုခွင့်ပေးလိုက်တာဖြစ်ပြီးသမ္မတဘိုင်ဒန်ပန်ကြားထားတဲ့ပမာဏထက်25ဘီလီယံပိုများနေတာပါတရုတ်ရဲ့ချဲ့ထွင်မှုကိုထိန်းညှိဖို့ရည်ရွယ်တဲ့ Pacific Deterrent Initiative အတွက်ဒေါ်လာ 9.1 ဘီလီယံလဲပါဝင်ပါတယ်။အမေရိကန် Indo-Pacific ကုတ်ကဲရေးဌာနရေတပ်နဲ့လေတပ်ကကိုယ်စားလှယ်တွေနဲ့တရုတ်ပြည်သူလွတ်မြောက်ရေးတပ်ရဲ့ရေတပ်နဲ့လေတပ်ကကိုယ်စားလှယ်တွေပြီးခဲ့တဲ့အင်္ဂါနေ့ကနေကြာသပတေးနေ့အထိအွန်လိုင်းကနေတွေ့ဆုံပြီးအာရှဒေသတွင်အငင်းပွားရေပြင်မှာဘေးကင်းစွာလှုပ်ရှားရေးကိုလည်းဆွေးနွေးခဲ့ကြပါတယ်။အမေရိကန်အစိုးရဘက်ကတောက်တုပ်ပင်လယ်ပြင်အတွင်းစစ်သည်မောဖျက်ဆီးသွားလာမှုကိုတစ်နှစ်ကို10ချိန်ချင်း2019ခုနှစ်မှာတိုးမြင့်ခဲ့ပြီး2020ပြည်နှစ်မှာလည်းဒီနှုန်းအတိုင်းဖျက်ဆီးခဲ့ပါတယ်။ဒါဟာလွတ်လပ်စွာရေချောင်းသွားလာခွင့်ကိုကျင့်သုံးဆောင်ရွက်တာဖြစ်တယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်။
ရုရှားကနေအမေရိကန်ပြည်ထောင်စုကိုလုံခြုံရေးဆိုင်ရာကမ်းလှမ်းချက်တစ်ခုတင်ပြလိုက်တာဟာဖြစ်လာနိုင်ခြေရှိတဲ့စီးရေးဆိုင်ရာပဋိပက္ခတွေကိုနိုင်ငံရေးအရာဖြည့်ရှင်းမှုတစ်ခုဖြစ်လာအောင်အလှည့်ပြောင်းလုပ်ဖို့ကြိုးစားတာပဲဖြစ်တယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးအလက်ဇန်ဒါဂါရှိုကစနေနေ့မှာပြောဆိုပါတယ်။ယူကရိန်းနိုင်ငံမှာရုရှားတပ်တွေအလုံးအင်းချထားတဲ့အတွေ့ယူကရိန်းကိုစီးရေးအရာဝင်ရောက်သိမ်းပိုက်မလားလို့အမေရိကန်နဲ့ NATO မဟာမိတ်ဆိုင်ရာစစ်ဖက်ဆိုင်ရာမဟာမိတ်အဖွဲ့တွေကစိုးရိမ်နေကြတာဖြစ်ပါတယ်။အမေရိကန်ဥဆောင်တဲ့ NATO အနေနဲ့ယူကရိန်းအပါအဝင်အရှေ့ဥရောပတစ်ခွင်မှာစီးရေးလှုပ်ရှားမှုတွေကိုရပ်တန့်မယ်ဆိုတဲ့တိကျခိုင်မာပြီးလိုင်းနာမှုရှိတဲ့တရားဝင်ဂရိကဝတ်ကိုလိုချင်တယ်လို့တောက်ချနေတော့ရုရှားကပြောဆိုပါတယ်။စီးရေးနီလန်းအရာထိတ်တဲရင်ဆိုင်မှုပုံစံကနေစီးရေးအရာလုံခြုံမှုရှိစေမဲ့နိုင်ငံရေးနီလန်းနဲ့ဖြည့်ရှင်းတဲ့ပုံစံကိုပြောင်းလဲဖို့အတွက်ရုရှားအစိုးရအနေနဲ့စကားပြောဖို့အစင်းသင့်ရှိတယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဂလတ်ဂိုကပြောဆိုတဲ့အကြောင်း Interfax သတင်းဌာနကဖော်ပြခဲ့ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအချက်အသေးကြီးကိုကူညီဖြည့်ရှင်းနိုင်မဲ့နိုင်ငံတွေရှာဖွေရေးအတွက်အစ္စလာမ်ပြည်ပပေါင်းဆောင်ရွက်ရေးအဖွဲ့ OIC အဖွဲ့ဝင်59နိုင်ငံအမေရိကန်ရုရှားတရုတ်နဲ့ဥရောပသမဂ္ဂတို့ရဲ့ကိုယ်စားလှယ်တွေ Pakistan nga ma twi son swin nwe cha ma phit par de. Tining knwin ni ma chin pa me di swin nwe pwe ka ni Afghanistan nga twin lu tha chi san na mu sa ya che ni twi alin myan sa yauk cha sin la pi si bwa yi pyu le twa nai de ala la ko thain chung pyaung le nai yi ni lan twi ya la pho swin nwe pwe tet yauk la tu ri myo lin tha cha Pakistan ta win shi tu ri ka pyo par de.အခု OIC ကဦးစီးချင်းပမဲ့ဆွေးနွေးပွဲဟာဆိုရင်အာဖဂန်မှာတာလီဘန်တို့အာဏာရယူပြီးနောက်ပိုင်းအကြီးဆုံးနိုင်ငံတကာဆွေးနွေးပွဲကြီးလည်းဖြစ်ပါတယ်။နိုင်ငံတကာအလှူရှင်အဖွဲ့အစည်းတွေနဲ့ကုလသမဂ္ဂတို့လည်းဒီဆွေးနွေးပွဲကိုတက်ရောက်ချာမှာဖြစ်ပါတယ်။တာလီဘန်ဆိုရရဲ့ယာယီနိုင်ငံခြားရေးဝန်ကြီးအာမီယာခန်မာတာကီလည်းစနေနေ့ကရောက်ရှိနေပြီဖြစ်ပြီးအစည်းအဝေးတက်ရောက်လာသူတွေကိုအာဖဂန်နစ္စတန်နိုင်ငံမှာကျုံ့တွင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့တင်ပြမယ်လို့ခန့်မှန်းထားကြပါတယ်ရှင်
ပါကစ္စတန်နိုင်ငံကရာချီမြို့စစ်မှုဆောင်ရဝင်းအတွင်းဗန်ယုံွက်တစ်ခုမှာစနေနေ့ကပောက်ကွဲမှုတစ်ခုဖြစ်ခဲ့တာကြောင့်လူ10ဦးသေဆုံးပြီးတော့ 12 ဦးဒဏ်ရာရခဲ့တယ်လို့ရဲကအတည်ပြုပြောဆိုပါတယ်ကျွန်တော်တို့ကောင်လောက်ချက်ကြရတယ်တော့ချက်ကြနေတဲ့ဗီဒီဂျီရီပေါ့ကဘာသာမကိုရောက်နေစက်အကြောင်းရင်းကိုစုံစမ်းနေစေမျိုးရဲ့အငြင်းချင်းသပစ်ရာပိုင်လိုင်းတွေနဲ့ဓာတ်ငွေပိုင်လိုင်းတွေအပေါ်မှာတိဆောက်ထားတဲ့အတွက်ကြောင့်ဓာတ်ငွေယူဆိတ်မှုဖြစ်ပြီးပောက်ကွဲတာဖြစ်နိုင်ကြောင်းရဲအရာရှိကပြောဆိုပါရယ်ပောက်ကွဲမှုအကြောင်းရင်းကိုသေချာသိနိုင်ဖို့ကြွမ်းကျင်သူတွေနဲ့စုံစမ်းစစ်ဆေးနေတယ်လို့လည်းရဲအရာရှိကြီးကပြောဆိုပါရယ်ပါကစ္စတန်ရဲ့အကြီးဆုံးဘဏ်ကြီးတစ်ခုဖြစ်တဲ့ Habit ဘဏ်ရဲ့ရုံးခွဲတစ်ခုမှာပောက်ကွဲခဲ့တာပါဘဏ်ရုံးအဆောက်အဦစိုးစိုးဝါးဝါးပျက်စီးသွားတယ်လို့အနီးနားမှာရှိတဲ့ဓာတ်ဆီဆိုင်တဆိုင်လည်းထိခိုက်ပျက်စီးခဲ့ပါတယ်။ဒါအပြင်အနီးနားမှာရပ်ထားတဲ့ကားတွေလည်းပျက်စီးသွားခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 633နဲ့6383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905လို့ကနေပြောထုတ်လွှင့်ပေးနေပါရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေမနေ့ခင်နိုင်ငံတကာသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်ရှင်။ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ကိုနိုင်ငံပေါင်း89နိုင်ငံမှာတွေ့ရှိနေရပြီဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကစနေနေ့မှာပြောပါတယ်။ကြည်ပါကနေ Omicron ကူးစက်လာသူတွေတင်မဟုတ်ပဲပြည်တွင်းမှာပဲကူးစက်မှုရှိနေတဲ့နိုင်ငံတွေမှာ Omicron မျိုးကွဲနဲ့ပတ်သက်တဲ့ COVID-19 ရောဂါဖြစ်ပွားမှုဟာဆိုရင်တရက်ခွဲကနေ3ရက်တာအတွင်းနှစ်ဆဖြစ်လာနေတယ်လို့လည်း WHO ကစနေနေ့မှာပြောပါတယ် Delta မျိုးကွဲထက် Omicron တိုးပွားမှုကများလာတာကြောင့်ဒါဟာဆိုရင်မကြာခင်မှာ Delta မျိုးကွဲကိုလွှမ်းမိုးသွားပြီးအဓိကမျိုးကွဲဖြစ်လာမယ်အနည်းအထားလို့လည်း WHO ကပြောပါတယ်Omicron ကူးစက်မှုတွေအလျင်အမြန်တိုးပွားလာမှုဟာဆိုရင်ခန္ဓာကိုယ်ရင်းကိုယ်ခံဆွမ်းအားကိုရှောင်ရှားနိုင်တာကြောင့်လားဒါမှမဟုတ်လဲအရင်မျိုးကွဲတွေထက်ပိုပြီးကူးစက်မှုမြန်နေသလားဒါမှမဟုတ်လဲနှစ်မျိုးစလုံးပေါင်းသွားတာကြောင့်လားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်း WHO ကပြောပါတယ်လက်ရှိ COVID-19 ကာကွယ်ဆေးတွေက Omicron မျိုးကွဲအတွက်ထိရောက်မှုရှိလားဆိုတာအပါအဝင် Omicron မျိုးကွဲနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းမသိရသေးတဲ့အချက်တွေလည်းအများအပြားရှိနေပါတယ်Omicron မျိုးကွဲကြောင့် COVID-19 ရောဂါဖြစ်ရတဲ့လူနာတွေရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးလဲခိုင်မာတဲ့အချက်လက်တွေမရှိသေးဘူးလို့ WHO ကပြောပါတယ်ရှင်
။ဟောင်ကောင်မှာဥပဒေပြုကောင်စီရွေးကောက်ပွဲကိုဒီဇင်ဘာလ19ရက်နေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာတရုတ်အစိုးရကဟောင်ကောင်မှာအမျိုးသားလုံခြုံရေးဥပဒေပြဋ္ဌာန်းပြီးနောက်ရွေးကောက်ပွဲဆိုင်ရာစနစ်တွေမတည်မငြိမ်ဖြစ်ခဲ့ပြီးနောက်ပိုင်းပထမဆုံးပြန်လည်ကျင်းပတဲ့ရွေးကောက်ပွဲဖြစ်ပါတယ်။တရုတ်အစိုးရကဟောင်ကောင်ရွေးကောက်ပွဲပုံစံအစ်ကိုပြဋ္ဌာန်းလိုက်ပြီးရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်အားလုံးကိုအမျိုးသားစစ်စေးရေးကောင်စီကစစ်ဆေးအတည်ပြုပေးမှာဖြစ်ပါတယ်။တနင်္ဂနွေနေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်နေရာ90အတွက်အဲ့ဒီအထက်ကနေရာ20ကိုသာပြည်သူတွေကတိုက်ရိုက်မဲ့ပြီးရွေးချယ်ရမှာဖြစ်ပါတယ်။ဒီနေရာ20ကိုလည်းကိုယ်စားလှယ်လောင်း35ဦးတည်းကပဲရွေးချယ်ရမှာဖြစ်ပါတယ်။ရွေးကောက်ပွဲတစ်ခုလုံးမှာရွေးချယ်ခံရမယ့်ကိုယ်စားလှယ်ပေါင်း153ဦးရှိပြီးအဲ့ဒီကိုယ်စားလှယ်အားလုံးကိုရွေးကောက်ပွဲဝင်ဖို့အမျိုးသားလုံခြုံရေးစီစီရေးကော်မတီကစီစစ်အတည်ပြုပေးထားတာဖြစ်ပါတယ်။ဟောင်ကောင်ရဲ့အထူးကအတိုက်ခံပါတီများလို့သတ်မှတ်ခံရတဲ့ဒီမိုကရေစီလိုလားတဲ့ပါတီကတော့ပါဝင်ခြင်းမရှိဘူးလို့သိရပါတယ်။
ဖိလစ်ပိုင်နိုင်ငံမှာဒီနှစ်အတွင်းအင်အားအပြင်းထန်ဆုံးတိုင်ဖွန်းမုန်တိုင်းရိုင်းကြောင့်တိဆုံးရသူအနည်းဆုံး33ဦးရှိကြောင်းစနေနေ့ကတရားဝင်စည်းတွေမှာဖော်ပြပါတယ်ဖိလစ်ပိုင်နိုင်ငံရဲ့တောင်ပိုင်းနဲ့အလဲပိုင်းဒေသတွေကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့တိုက်ဖွန်းမုန်တိုင်းကြောင့်အိမ်တွေပင်လယ်ကမ်းဆက်အပန်းဖြေစခန်းတွေကနေလူပေါင်း3သိန်းကျော်ဘေးလွတ်ရာရွှေ့ပြောင်းခဲ့ရသလိုဒေသအတော်များများမှလည်းအိမ်ခေါင်မိုးတွေလမ်းထွက်ကုန်သလိုကွန်ကရစ်ဓာတ်တိုင်တွေလည်းပြိုလဲကုန်ပြီးဆက်သွယ်ရေးနဲ့လျှက်စင်မီလည်းပြတ်တောက်နေပါတယ်။ခီးသွွားတွေချကြော့ချတဲ့ဆီယာကိုကျွန်းကိုတိုက်ဖွန်းမုန်တိုင်းကြာသပတေးနေ့ကဝင်ရောက်တိုက်ခတ်တာမှာအမြင့်ဆုံး၄တိုက်နှုန်းကတနာရီကိုမိုင်120မိုင်နှုန်းရှိခဲ့ပါတယ်ရှင
်မလေးရှားနိုင်ငံမှာမိုးအဆက်မပြတ်ရွာသွန်းမှုကြောင့်ရေကြီးရေလျှံမှုတွေဖြစ်ပြီးတော့လူပေါင်း 11,000 ကျော်လောက်ဘေးလွတ်ရာကိုရွှေ့ပြောင်းထားရကြောင်းမလေးရှားတာဝန်ရှိသူတွေကစနေနေ့တုန်းကပြောဆိုပါတယ်နောက်ကြာနေ့အစောပိုင်းကလေးကရွာသွန်းခဲ့တဲ့မိုးဟာစနေနေ့အထိမယမနာရွာသွန်းခဲ့တဲ့အတွက်ရေကြီးရေလျံမှုတွေဖြစ်ခဲ့တာပါကယ်ဆယ်ရေးလုပ်ငန်းတွေအတွက်စနေနေ့အထိစစ်သားရဲမိသားနဲ့ကယ်ဆယ်ရေးအဖွဲ့ဝင်အင်အား6,000 ကျော်ကိုစူးစီးပြင်ဆင်ထားပြီးရေဘေးတင့်ဒေသကပြည်သူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးနေတဲ့အကြောင်းမလေးရှားဝန်ကြီးချုပ်အစ္စမဲလ်ရာကိုဗစ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုပါရယ်မလေးရှားရဲ့အချမ်းသာဆုံးပြည်နယ်ဖြစ်တဲ့ဆီလန်ကောပြည်နယ်မှာအဆိုးဝါးဆုံးဖြစ်ခဲ့ပြီးလူပေါင်း4,000ကျော်လောက်ကိုနေရာရွှေ့ပြောင်းပေးထားတယ်လို့လည်းဆိုပါရယ်ပြည်နယ်ဝန်ကြီးချုပ်ကတော့ရာသီဥတုကပုံမှန်မဟုတ်ဘူးလို့ပြောဆိုပါရယ်မလေးရှားမိုးလေဝသနဲ့ဇလဗေဒဌာနကတော့ပြည်နယ်16ခုထဲက12ခုခါတနင်္ဂနွေနေ့အထိမိုးဆက်လက်ရွာသွန်းနိုင်တယ်လို့တတိပေးပြောဆိုထားကြောင်းပါခင်ဗျာ
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့သတင်းပေးပို့ချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်မကွေးတိုင်းကံကောနယ်တွေကတိုက်ပွဲဖြစ်ပွားနေစေအခြေအနေကိုတင်ပြခြင်းပါလေ။လေကြောင်းကနေရဟတ်ရင်တွေနဲ့ပြစ်ခတ်ခဲ့တဲ့မကွေးတိုင်းကံကောနယ်တွေကနှံကားကြေးရွာမှာစစ်ကောင်စီတွေကဒီဆက်လက်ပြီးတော့တပ်ဆွဲထားသလိုကလေးမျိုးဘက်ကနေချစ်တက်လာတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲဆက်ဖြစ်နေပါလေ။ထွက်ပြေးတင်းရှောင်နေရစေနှံကားရွာသာထောင်ချီဟာလဲအရေးပေါ်အကူအညီတွေလိုအပ်နေစေဖြစ်ပါလေ။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ဦးခမောင်စုံမင်းပြောပြပေးပါအောင်ဗျာ
ဒီလဒီဇင်ဘာ18ရက်တောက်ကြနေနေ့လယ်ပိုင်းမှာမကွေးတိုင်းကံကောမြို့နယ်နန်းခါချေးရွာမှာဒေသခံရက်ရွာခေါင်းဆောင်တွေအစည်းအဝေးလုပ်နေချိန်စစ်ကောင်စီကလေကြောင်းကနေရဟတ်ရင်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးစနေနေ့အထိနန်းခါချေးရွာမှာစစ်ကောင်စီကတပ်ဆွဲထားပေမဲ့ပစ်ခတ်တာတော့မရှိသေးဘူးလို့ဒေသခံတွေကပြောပါတယ်ဒါပေမဲ့ကံကောမြို့နယ်တဲမှာကလေးမျိုးကနေခြိတက်လာတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ရော PDF ကပြောပါတယ်
။ဟုတ်ဒီနေ့ကတော့ကျွန်တော်တို့နေ့လယ်ပိုင်းကြီးကဒီနှစ်ခါကြည့်ရမှာသူတို့ဒီဟိုဘောနောတက်ဆက်ထားတယ်ပေါ့။အဲဟိုနှစ်ခါရွာနေတော့မဆွေသေးဘူးကြာ။ဘလို့ဆိုတော့ဒီနှစ်ခါကြည့်ရမှာပဲလို့ကျွန်တော်တို့ပြောလို့ရတယ်ကြာ။ဟုတ်ဒီနေ့ထိတွေ့တိုက်ပွဲရှိတယ်ကြာ။ကျွန်တော်တို့ဒီဟိုစမ်းမကြည့်ရပေါ့နော်ကိုစမ်းမကြည့်ရဖက်ကနေပြီးတော့မှစစ်ကြောင်းထိုးလာတယ်ကြာ။အဲ့ဒီကြောင့်သူတို့ဒီနေ့လေကြီးကြီးရမှာသူတို့တက်ဆွဲရပြကလေးဖြစ်တာဒီဟောချုပ်ပြကြီးရွာနေတောက်ရွထိုးတဲ့ကြောင်ပ
ြနန်းခါကြီးရွာမှာဒေသခံရက်ရွာခေါင်းဆောင်တွေတောက်ကြနေအစည်းအဝေးလုပ်နေချိန်ရဟရင်နှစ်စီးကကြီးရွာထဲကိုပစ်ခတ်ပြီးနောက်ထပ်ရဟရင်သုံးစီးနဲ့ကြီးရွာထဲမှာစစ်ကောင်စီတပ်သားတွေကိုနေရာချထားပြီးကြီးရွာကိုဝိုင်းခဲ့တယ်လို့ဂျက်လျင်တွေနဲ့လည်းပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံမျက်မြင်တွေကပြောပါတယ်အခုလိုလေချောင်းကနေပစ်ကတ်တာနဲ့ပတ်သက်လို့အချမ်းဖက်သမားခေါင်းဆောင်အချို့ပါဝင်တဲ့လူတရာလောက်အစည်းအဝေးလုပ်နေတာကိုဝင်ရောက်စီးနှင်းရာကနေအပြန်အလှန်ပစ်ကတ်မှုတွေဖြစ်ပြီးအချမ်းဖက်သမားတွေဘက်ကသေဆုံးသူ6ဦးရှိပြီးလက်နက်တချို့သိမ်းဆီးရရှိမိတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။လက်ရှိမှာထောင်ထဲချီတဲ့ဒေသခံတွေဟာဘေးလူရာကိုတိမ်းရှောင်နေရပြီးအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့တချို့ကလည်းကြေးဝါးတွေထဲမှာပဲပိတ်မိနေတယ်လို့ဒေသခံတဦးကပြောပါတယ်
။ဒုက္ခပြည်တွေကတော့ကျွန်တော်တို့တိုးတောင်းနေမှာအကုန်လုံးပြည်နေတယ်ကျွန်တော်တို့မှဟိုခုနကတော့စောင့်နေမရှိဘူးဒါပြီးတော့ဒါမျိုးရှိဒီနားညွာတွေကကျွန်တော်တို့ကဒီနားညွာတွေခိုးမယ်ဆိုလဲခိုးလို့မရအောင်ဖြစ်တယ်ဒီနားညွာတွေလည်းအကုန်လုံးဖြစ်ပြီးကုန်တော့ဗျဒီနားညွာတွေကိုကျွန်တော်တို့တွားရင်လည်းကျွန်တော်တို့မှဒုက္ခဘယ်လိုပြည်လဲဆိုရင်အဲ့ညွာတွေကလည်းအကုန်ပြည်တဲ့ဒီကျွန်တော်တို့မှစောင့်လို့စားနေခါတော့အဆင်မပြေဘူးဖြစ်တယ်တိုးတဲ့ဟိုကတော်တော်ပူထားတာတွေပါလေလည်းမရှိဘူးပြအဲ့လိုဖြစ်သွားပြဟုတ်
အထုခတဲ့ရတော့ကစင်ကရာဖြစ်နေတယ်ဗျာဟိုဘေးမှာဟိုကုလုံးရတော့တောတောင်နေမှာပြင်းနေရတွေ့ကုံမဲဟိုလက်ပြီးဟိုစောက်စောက်မှုအဆင်မပြေဖြစ်နေတာရှိတယ်ဗျာရွာထဲမှာပြင်းနေနေတဲ့ဟာတွေလည်းဟာလောက်ရှိကြပြပါလေအဲကုန်းစက်တရာလောက်ရှိမဲ့တင်နေကုန်းကြောင်းမှာပြင်းနေနေတာလည်းအများကြီးပဲဗျဟုတ်ကိုအဲ့မှာလည်းစစ်သားကြီးချထားတဲ့ကျွန်တော်စစ်တယ်လို့လည်းအဆင်ပြေလို့ပါဗျ တချို့ကလည်းဒံရီရရှိခဲ့တဲ့အတွက်စေဝါကုဒနိုင်ခြင်းမပြုနိုင်ခဲ့ဘူးလို့ဆိုပါတယ်။နန်းခါကြီးရွာဟာအင်ဂျင်တထောင်ကျော်ရှိတဲ့ကြီးရွာကြီးတွေဟာဖြစ်ပြီးကြီးရွာအနီးမှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားပြီးစစ်ကောင်စီကနယ်မြေရှင်းလင်းရေးလုပ်ခဲ့တဲ့အတွက်ကြောင့်ကြီးရွာသားတွေကမကြာခဏဆိုးလို့စစ်ဘေးဒုက္ခတွေအဖြစ်တောတ ကအင်ဂျီ90နီးပါးမီးလောင်ကျွမ်းခဲ့ပါသေးတယ်ခင်ဗျာ
ကုကမောင်စုံမင်းပြောပြခဲ့တာပါခင်ဗျာဒီထိုင်းမြန်မာနယ်စပ်၄ကိတ်ကျော်ဒေသမှာပြစ်ခတ်မှုတွေရှိပြီးတော့စစ်ရေးတင်းမာနေတဲ့အခြေအနေကိုလည်းပြောပြခြင်းပါတယ်မြဝတီခရိုင်တွေက၄ကိတ်ကျော်ဒေသမှာကရင်မျိုးသားလွမြောက်ရေးတပ်ကရင်မျိုးသားကာကွယ်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားပြစ်ခတ်မှုတွေဆက်ရှိနေသေးပါဒေသတွင်းနေရာအတော်များများကိုသူတို့ထိန်းချုပ်ထားနိုင်တယ်လို့ပူးပေါင်းတပ်ဖွဲ့ကပြောပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ
်။ကရင်ပြည်နယ်မြဝတီခရိုင်လေးကေကောမြို့တင်အနီးမှာဒီဇင်ဘာလ15ရက်နေ့ကနေ17ရက်နေ့အထိတိုက်ပွဲတွေဖြစ်နေဆဲဖြစ်ပြီးလက်လက်ကြီးနဲ့ပြစ်နေတဲ့စစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့အမြောက်ဘုံကတော့ရိတ်ခါပြက်လက်မှုတွေရှိနေတဲ့အတွက်လက်နက်ချဖို့ပူပေါင်းတပ်ဖွဲ့တွေကပြောဆိုနေပါတယ်။မင်းညကတော့လေးကေကော်အနီးရဟတ်ရင်တွေ9ချိန်တည်းမနေပြန်ဝဲနေတာရှိတယ်ဆိုပြီးဒေသခံတွေကဆိုပါတယ်။ဒီဇင်ဘာလ18ရက်နေ့အချိန်တွေကတော့လေးရင်တစည်းပြန်ဝဲတာတွေရှိပေမဲ့လက်ရှိ KNU တပ်တွေနဲ့ပူပေါင်းတပ်တွေဟာလေးကေကော်အနီးကနယ်မြေတွေကိုထိန်းချုပ်လာနိုင်တယ်လို့လည်းပူပေါင်းတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ်။
ဒီမနက်လာတာရိုးရိုးတီဟိုလူသေးတဲ့ခီးသွားလိုက်ရင် airport တည်းကြီးတော့ပြန်အရင်တော့ကြံခဲ့တဲ့နှစ်ရက်လောက်တုန်းကတော့သူတို့ဘက်ကအတင်းထိုးသေးတယ်ထင်တဲ့ပုံစံမျိုးတွေရှိကြပေါ့အဓိကတော့သူတို့ဘက်ကအမြောက်ကောင်းကလက်နက်ကြီးနဲ့ပဲပြစ်တာလေအခုကတော့ကျွန်တော်တို့ဘက်ကနေပြန်ပြီးတော့ထိုးသေးတဲ့ပုံစံမျိုးတွေပြန်လုပ်ပေးလိုက်နိုင်တယ်ဥမာသူတို့ဘက်အဲ့ဒီဘိုင်းကလော်ကြီးရွာကျော်ပြီးတော့ဟိုဘက်မြင့်တလေးမြိုင်ခရီးကုန်းနာအထိဒီပြည်သူစစ်တွေရှိတဲ့စခန်းအထိကျွန်တော်တို့တင်လာလိုက်နိုင်တယ်အော်အမြောက်ဘုံကတိန်းလို့မရလို့မဟုတ်ဘူးဒီအမြောက်ဘုံကိုထိန်းထုတ်ထားနိုင်တဲ့အနေအထားတစ်ခုတည်းတော့ကျွန်တော်တို့ဟိုအပြစ်ထားတယ်ဘာဖြစ်လို့လဲဆိုတော့ဒီအမြောက်ဘုံပတ်လိုက်မှလည်းကျွန်တော်တို့ဘုံနေစင်လာတယ်သူတို့လည်းရိတ်ခါပြက်သွားပြီသူတို့ကရိတ်ခါပြက်လို့ဒီလက်နှက်ကြမယ်ဒီရိတ်ခါပေးဖို့ဆိုတော့အဲ့ဒါမျိုးတောင်းဆိုတဲ့ပုံစံမျိုးအတည်တော့ရှိတယ်ဘာဖြစ်လို့ဆိုတော့အမြောက်ဘုံတိန်းမယ်ဆိုရင်ကျွန်တော်တို့အနေနဲ့အခုချိန်မှာဟို15မိနစ်လောက်နဲ့တက်တိန်းလို့လည်းရတယ်ဒါပေမဲ့အဲ့ဒါမျိုးတိန်းနိုင်ရင်သူတို့ကမပြည့်မနေသေးကြအောင်ထောက်ကူရတော့ရောက်လာမှာပဲလေအဲ့ခါကျရင်ဆိုင်တာတွေရောမဆိုင်တာတွေရောကြီးရွာတွေအပေါ်မြေလမ်းအထိမှာတို့လို့ဒါတို့ကထိန်းချုပ်ထားလို့ရတယ်ဆိုတဲ့အနေကြတစ်ခုတစ်ခုတည်းရောပဲလောက်ထားတယ်ပေါ့
ဒီဇင်ဘာလ18ရက်နေ့မှာတော့တောက်ရည်ပြက်လက်နေတဲ့အမြောက်ကောင်းကစစ်ကောင်စီတပ်တွေဟာရေခတ်စင်းချိန်ပြစ်ခတ်မှုတွေဖြစ်ခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တဦးတေဆုံးကတချို့လည်းထိခိုက်ဒဏ်ရာရရှိတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေကဆိုပါတယ်စစ်ကောင်စီတပ်တွေနဲ့ KNU တပ်တွေဖြစ်တဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNL နဲ့ကရင်အမျိုးသားကာကွယ်ရေးတပ် KNDO တပ်တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တပ်တွေဟာစစ်ကောင်စီတပ်တွေနေရာယူထားတဲ့လေးကေကော်မြောက်ဘက်ကမဲထော်တလေးနေရာနဲ့လေးကေကော်အရှေ့ဘက်ကနေကြဆောင်တပ်တွေရှိတဲ့နေရာတွေကိုထိန်းချုပ်ထားနိုင်ပြီဆိုပြီးပူးပေါင်းတပ်ဖွဲ့တွေကဆိုပါတယ်ပြီးခဲ့တဲ့ရက်ကတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကစစ်သုံးပတ်ရှိဦးကို KNU ဘက်ကဖမ်းဆီးထားပြီးကောင်းမွန်စွာထားပေးတယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေကဆိုပါတယ်မင်းညာကတော့စစ်ကောင်စီရဲ့စစ်လေရင်9ချိန်တည်းမနေလာရောက်ပြန်ဝဲခဲ့ကြအောင်ဒီကနေ့နေ့လယ်ပိုင်းမှာတော့ဒေရင်တစည်းလာရောက်ပြန်တန်းခဲ့တာရှိပြီးလေးကေကော်ဘက်ကတော့စစ်ကောင်စီဘက်ကစစ်အင်အားတွေတက်လာနေတယ်လို့လည်းဒေသခံတွေကဆိုပါတယ်စစ်ကောင်စီဘက်ကတော့ဒီကနေ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ထုတ်ပြန်တာမရှိသေးပါဘူးပြီးခဲ့တဲ့ရက်ကစပြီးလေးကေကော်မျိုးတက်ကဒေသခံတွေနဲ့အနီးတစ်ဝိုက်မဲထော်တလေးဘလူးကြီးဘလူးလေးမြစ်တာလေးမြိုင်ပဟိကလော်စတဲ့ကျေးရွာတွေကကျေးရွာသားတောင်ကနန်းလောက်ဟာတောတောင်တွေထဲမှာထွက်ပြေးတိမ်းရှောင်နေရတယ်လို့ထိုင်းဘက်ကရောက်ရှိလာတဲ့ဒုက္ခသည်2000ကျော်လောက်ရှိပါတယ်။လက်ရှိမှာတော့ထိုင်းဘက်ကလည်းဒုက္ခသည်တွေဝင်လို့မရသေးတဲ့အတွက်နေဆက်တောင်ရင်မြင့်နားမှာပဲဒုက္ခသည်တချို့ပိတ်မိနေတာတွေလည်းရှိနေပါတယ်
။မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။
အခုတော့မြန်မာနိုင်ငံဒေသအသီးသီးမှာဖြစ်ပေါ်ကြုံတွေ့နေရတဲ့လူအခွင့်အရေးချိုးဖောက်ခံရမှုခြေနေတွေကိုတင်ပြနေကြဖြစ်တဲ့ဒုအတန်စီစဉ်ကိုနားဆင်နိုင်ပါပြီ။ဒုအတန်ကိုခေတ္တရနာထားတဲ့အတွက်အရင်ဆုံးမှရေကပြန်လည်ရွေးချယ်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။နားဆင်သူတွေသဘောကျလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒေါ်တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို foundation hero တွေကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်တပ်ကစကိုင်းတိုင်းဒေသကြီးအပါအဝင်နိုင်ငံတွင်းမှာရှိတဲ့နေအိမ်တွေနဲ့တခြားပိုင်ဆိုင်မှုခါစင်ပေါင်းများစွာကိုနိုင်ငံတော်အပိုင်ဖြစ်သိမ်းယူနေပါတယ် ဒီလိုသိမ်းယူမှုတွေဟာဆရာနာရှင်စန့်ကျင်ရေလှှရှားမှုတွေမှာပါဝင်သူတွေကိုရေးရွတ်အတွက်ကြိုးပမ်းမှုရဲ့အစိတ်အပိုင်းဖြစ်တယ်လို့ယူဆရပါတယ်။ဒီကောင်းမှအပြည့်စုံကိုဆက်လက်တင်ဆက်ပေးပါမယ်။ဆရာနာသိမ်းမှုစန့်ကျင်ဆန္ဒပြလှှရှားမှုတွေကိုမြန်မာနိုင်ငံအနှံ့အပြားမှာပြုလုပ်ခဲ့ခြင်းကကိုစက်တင်ကလည်းသူမျိုးနေကနေတက်တက်ကြွကြွဆန္ဒပြခဲ့သူပါ။ စနပြကောင်းဆောင်လို့ယူဆရတဲ့သူတွေကိုစစ်ကောင်စီကဖမ်းဆီးမှုတွေလုပ်လာချိန်မှာတော့ကိုစဲတင်းကနေအိမ်ကိုဆုံးခွာခဲ့ပါတယ်။မိသားစုတကွဲတပြားနဲ့နေအိမ်ကိုဆုံးခွာခဲ့တာငါးလကျော်၆လလောက်ရှိပါပြီ။သူကဝက်လက်မြို့နယ်မှာကိုပိုင်ထက်တန်းကျောင်းဖွင့်ပြီးအသက်မွေးဝမ်းကျောင်းပြုပါတယ်။အော်တိုဝါလာကုန်ပိုင်းမှာတော့သူတို့မိသားစုပိုင်နဲ့နေအိမ်နဲ့ကိုပိုင်ကျောင်းကိုစစ်ကောင်စီရဲ့အဖွဲ
ဆက်ဆက်တာကြောင့်နိုင်ငံတော်ပိုင်းတင်ဆက်လိုက်ရတဲ့ဆိုတဲ့ဖနိုင်းအနေအောင်ချိတ်ဆွဲထားပါတယ်။ကိုစက်တင်ကအနာတင်ဆက်ခြင်းဆန္ဒပြပွဲတွေမှာပါဝင်ခဲ့ပေမဲ့ PDF နဲ့ဆက်ဆက်တယ်ဆိုပြီးစစ်ကောင်စီကခေါင်းစဉ်တက်တာကိုတော့ရင်းဆိုပါတယ်။
PDF နဲ့ကတော့ဘလို့တကယ်မဆက်သက်မိပါဘူး။အဲဟိုဆန္ဒပြတော့တက်ကြလို့စားသူတွေတော့ပါတော့။အဲ့လောက်ဒီတော့ဒါအဲ့လောက်ပြဿနာနဲ့တော့ဒီလောက်ဒီမလိုဘူးထင်တာ။ဟိုကျွန်တော်က NLD ပါတီဝင်မဟုတ်ခင်ဗျ။
ဒီလိုတင်းစီခံရတာဟာသူတို့မိသားစုရဲ့စီးပွားရေးကိုဖျက်ဆီးဖို့လုပ်တာနဲ့အတူတူပဲလို့သူကပြောပါတယ
်။အဝေးမြင်ပေါ့နော်စာတင်ကုန်လေးအဲ့ဒီအတွင်းကပစ္စည်းတချို့တွေကားနဲ့နှစ်ခေါက်ပြည့်အောင်တည်တယ်လို့အဲ့လိုတော့ပြောအဲ့လိုတော့အဲညိုတဲ့အတိုင်းပေးကျောင်းတစ်ခုကိုလုံးဝဖွင့်လို့မရအောင်စာတင်ကုန်လေးပါဒါတင်းလိုက်တယ်ဆိုတဲ့အခါတော့ဟိုကျွန်တော်ရဲ့ပြည်ထောင်စင်ကိုပိုင်3000နဲ့ပစ္စည်းလည်းမဟုတ်တဲ့အတွက်ဒါတက်တက်ကျောင်းကိုဖွင့်မရအောင်လို့အော်ဘွားတစ်ခုကိုဖြက်စီးပြစ်လိုက်တာလို့လုံးလုံးလုံးမရအောင်ဖြက်စီးပြစ်လိုက်တာလို့အဲ့လိုမြင်တာပဲ
အခုလိုမျိုးနေအိမ်တွေနဲ့ကျောင်းတွေတင်းချန်လိုက်ရတာကကုဆယ်တင့်တယောက်တည်းတော့မဟုတ်ပါဘူးအော်တိုဘာလ4ရက်နေ့ကမုံရွာဒေါနာချန်ရက်ကွက်က NLD ယုံအော်တိုဘာလ25ရက်နေ့ကရေဦးတိုင်းဒေသကြီးလွတ်တော်ကိုစလဲရဲ့နေအိမ်တွေလည်းတင်းစီးထားခံရပါတယ်အဲ့နောက်မှာတော့စကိုင်းတိုင်းတွင်းမှာရှိတဲ့လွတ်တော်ကိုယ်စားလှယ်နဲ့စီဒီအမ်မှာပါဝင်သူတွေရဲ့ပိုင်ဆိုင်မှုတွေဖြစ်တဲ့နေအိမ်တွေ၊ကိုပိုင်ကျောင်းတွေ၊စတိုးဆိုင်တွေ၊ဈေးဆိုင်တွေနဲ့တဲခုခန်းတွေကိုထပ်မံချိတ်ပိတ်လိုက်ပါတယ်။အဲ့လိုတိမ်းဆဲခံရတဲ့အဆောက်အဦတွေရဲ့ရှေ့မှာတော့ကိုယ်စားတင်းရဲ့အိမ်မှာကတ်ထားသလိုစာမျိုးကိုဖနိုင်းအနီအောင်နဲ့ချိတ်ဆွဲထားပါတယ်။အိမ်ချိတ်ပိတ်ခံရတဲ့ရေဦးတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမြင့်ထွေးကတော့သူကိုယ်တိုင် PDF လို့ပြောနေသလိုနေအိမ်ချိတ်ပိတ်ခံရတာမျိုးဖြစ်လာနိုင်တယ်ဆိုတာကိုလည်းကြိုတွက်ပြီးသားဖြစ်တယ်လို့ပြောပါတယ
်။ဒီနေ့နဲ့ပတ်သက်လို့ဒိန်းတယ်လို့ပြောတယ်။ဒီပေါ်မှာဘယ်လိုတုံ့ပြန်ပြောမလဲဆိုရင်တော့ဟိုဒါတိမ့်ပေါ့။ဒါသာအာရမနဲ့ဟိုဦးရင်းနဲ့မင်းကြီးဆောင်ရပြီးချင်ရလုပ်နေတဲ့ဂျမ်ပက်အဖွဲ့ကြီးပဲလေ။သူတို့ကတော့သူတို့ထင်တာသူတို့လုပ်နေတာ။ဦးရင်းနဲ့ညီချင်းမညီချင်းကတော့ဘာမှစဉ်းစားကြအကြောင်းလည်းမရှိပါဘူး
။အရာတော်မြို့နယ်က CDM လုပ်ထားတဲ့စီပင်ဥက္ကဋ္ဌရဲ့သားဖြစ်သူကတော့သူတို့နေအိမ်နဲ့ဈေးဆိုင်တွေချိတ်ပိတ်ခံရတဲ့အတွက်မိသားစုရဲ့စားဝတ်တွေကိုစိုးရိမ်မှုရှိတယ်လို့ပြောလာပါတယ
်။ပြည်ရဲကျမကြီးတင်မကောင်းဘူးဗျ။ကျမကြီးတင်မကောင်းတော့သူ့ကိုစိုးရိမ်တာပေါ့နော်။အဲဆရာတနေရာသားတနေရာကျန်တဲ့မိသားစုဝင်တွေတနေရာအဲ့လိုမျိုးတနေရာကြီးနေနေရတဲ့အခက်အခဲပေါ့နော်။အဲစီဝါရေးလုပ်ငန်းလည်းအခုအကုန်လုံးပိတ်ဆို့ထားတယ်ရောင်းဝယ်မပြုတော့ဆိုတော့လေကျွန်တော်တို့ကတော့ဒီလိုပဲဖြစ်တုံနေတာပေါ့အဲ့လိုမျိုးမိသားစုပဲစိုးရိမ်တာပါဗျ။
အဆောက်အဦတွေကိုချိတ်ပိတ်ဒိန်းဆဲတာဟာဥပဒေကြောင်းအရတရားဝင်မှုမရှိဘူးလို့တရားလွှတ်တော်ရှင်းနေတဲ့အုပ်ကပြောထားပါဗျ။အ
ဲဒီရာဇဝတ်တစ်ခုခုပေါ့နော်ဖြစ်လာပြီးရေးဆိုရင်အမှု ဖြစ်ပွားနေတဲ့ကာလအတော်တွင်မှာအဲ့ဒီမိအိမ်အဆောက်အုံကိုသူကချိတ်ပိတ်လို့ရတယ်ပြီးတော့ဒီဖေဗူလာဒီနောက်ပိုင်းမှာပေါ့နော်သူတို့ဘာကိုပေါ်ပါလဲတာချင်းညာချက်ရှိလဲဆိုတဲ့ခါကျတော့ဒီအရှိအဲ့ပါလဲမိအိမ်မှာပေါ့နော်ဒီအဲ့ဆေးမတိုင်ထားပဲနဲ့အမိမတိလူတွေကိုအစုဖဲ့တွေကိုလက်ခံထားတယ်ဆိုရင်အဲ့ဒီမိအိမ်ကိုဟောနိုင်ငံတော်ဘာနာဖြစ်မယ်ဟောချိတ်ပိတ်မယ်ဆိုတာမျိုးတော့ရှိတယ်ဒီလိုအနေထားမျိုးမှာပဲမျိုးအိမ်တဲ့အိမ်ကိုကျမတို့ချိတ်ပေးလို့ရတယ်သို့မဟုတ်နိုင်ငံတော်ဘန္တာတွေနဲ့တိမ်ဆွေးလို့ရတာဖြစ်တယ်အဲ့ဒီမျိုးမှအပကျန်တဲ့ဟာတွေမျိုးဆိုရင်တော့ကျမတို့တွေကတိမ်ဆွေးလို့ရတာမဟုတ်ပါဘူးဒီလိုမျိုးတိမ်ဆွေးခြင်းဟာလည်းဥပဒေနဲ့မညီပါဘူးလို့
အကျန်းဖက်တိုက်ဖြတ်ရေးဥပဒေမှာလည်းချိတ်ပိတ်တာနဲ့ပတ်သက်ပြီးမတွေ့ရတဲ့အတွက်အခုလိုလှုပ်ဆောင်ချက်ညွှန်ကြားချက်တွေကတည်ဆဲဥပဒေနဲ့မညီဘူးလို့သူမကအဖြစ်ဆက်ပြောထားပါတယ်လူခွေကြွန့်ကျင်သူကိုနီကီဒိုင်းမွန်ကလည်းအနာသိမ်းပြီးနောက်ပိုင်းမှာပြုလုပ်တဲ့ဥပဒေညွှန်ကြားချက်တွေဖြစ်တာကြောင့်ဥပဒေရှုထောင့်ကကြည့်မယ်ဆိုရင်အကျုံးမဝင်သလိုနိုင်ငံတကာလူ့ခွင့်ရေးဥပဒေအရကြည့်မယ်ဆိုရင်လည်းပြည်သူကိုပြစ်မှတ်ထားပြီးတော့လူ့ခွင့်ရေးချိုးဖောက်မှုတွေဖြစ်ပါတယ်။ဒါကြောင့်အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့ခွင့်ရေးဝန်ကြီးဌာနကလည်းညှဉ်းနှံသူတွေကိုမှတ်တမ်းတင်ပြန်လည်ကူစားပေးဖို့လုပ်ရမယ်လို့ဆိုပါတယ်။ဒါအပြင် NUG အနေနဲ့ပြည်ရင်းပြည်ပအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့လည်းကူညီပေးဖို့လိုမယ်လို့ပြောကြားထားပါတယ်။နေစာဦးတွေချိတ်ပိတ်သိမ်းဆည်းတာနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့စီးရီးပြစ်မှုအဖြစ်မှတ်တမ်းတင်ထားပြီးတော့ပြည်သူအစိုးရတက်လာမယ်ဆိုရင်ချွင်းချက်မရှိပြန်လည်သိမ်းယူမယ်လို့လည်းထုတ်ပြန်ထားပါတယ် NUG, CRPH, NLD နဲ့ PDF တို့နဲ့တက်ဆိုင်တဲ့အစအဦးတွေကိုစစ်တပ်ကချိတ်ပိတ်ပြီးနိုင်ငံတော်ပိုင်အဖြစ်သိမ်းယူနေတာကနိုဝင်ဘာလဆန်းအထိနေအိမ်အလုံး80ဝန်းကျင်ရှိနေပြီလို့RFA ရဲ့စည်ရင်ပြုစုထားမှုများသိရပါတယ်။အဲ့လိုသိမ်းယူထားတဲ့အိမ်တွေထဲမှာ NUG ယာယီသမရဒူဝါလက်ရှိလကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာစောဝေဆိုးကျန်းမာရေးဒုတိယဝန်ကြီးဒေါက်တာရွှေပုံဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဒေါက်တာစလိုင်းလျံမုံစခေါင်အေရီတိုင်းဝန်ကြီးချုပ်ဟောင်းမန်းကျော်နေအိမ်တွေအပါအဝင်ကျောင်းသားတက်မကခေါင်းဆောင်တွေနဲ့ NLD ပါတီဝင်တွေရဲ့အိမ်တွေလည်းပါဝင်ပါတယ်။အရာတော်တိုင်းနေသားကြီးဖြစ်တော်ကိုစလဲဦးဝင်းနာကလည်းပြည်သူပိုင်ပစ္စည်းပြည်သူပြန်ရဖို့အတွက်တော်လိုင်းရေးအမြင်အောင်မြင်အောင်ဆောင်ရွက်ရမယ်လို့ပြောပါတယ်
။တော်လိုင်းရေးပြီးရခြင်းကိုနိုင်အောင်လုပ်ရင်နိုင်အောင်လုပ်ဖို့ပဲလိုတာလေကိုနိုင်တာလေအကုန်ပြီးတော့အဲပြည်သူပိုင်ကတော့ပြီးပြီလေပြည်သူဆိုတာကျွန်တော်တို့ပိုင်တာပဲ
။အခုလိုအချိန်မှာအခုညီမဲ့နေသလိုခံစားနေရတဲ့ဝက်လက်ကဥစေတင်ကတော့
ကျွန်တော်တို့ဒီအိမ်တည်ဖြစ်အောင်ဖန်တီးဖို့ဆိုတာတိတ်လွယ်တာမဟုတ်ဘူး။ဟုတ်တယ်ကျွန်တော်တို့ကဒါရရကိုမတရားသဖြင့်ရှာရတဲ့စီစဉ်ဥစ္စာလည်းမဟုတ်ဘူး။ယူနာစူးစမ်းမှုနဲ့ဒီတိုင်းတာဒီရောက်ချွေချံချွေတာပြီးလှုပ်ဆောင်လာတာဆိုတော့မိသားစုလုံးသိလဲဆင်းရဲကြတယ်ပေါ့ဗျာ။ဆိုရင်ကျွန်တော်တို့ပိုင်ဆိုင်မှုကိုအရှိတိုင်းနဲ့ပြန်ရကြတာပေါ့ဗျာ
။မြို့နယ်ပါတီရုံးနဲ့နေအိမ်တွဲလျက်ဖြစ်နေတဲ့ဝက်လက်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမြင့်သိန်းတို့နေအိမ်ကလည်းချိတ်ပိတ်ခံထားရတဲ့အပြင်ကလထိုင်လုံး200ကိုလည်းတည်ယူသွားတယ်လို့ပြောပါတယ်။ဒီလိုဖြစ်တဲ့အတွက်ဦးမြင့်သိန်းကတော့နိုင်ငံတကာရဲ့ဖိအားတွေလိုအပ်တယ်လို့မှတ်ချက်ပြုပြောဆိုပါတယ်
။သူတို့ကိုကျွန်တော်တို့ကတော်ကတက်လို့မရတဲ့အနေထားမှာကျွန်တော်အနေနဲ့ပြောချင်တာကနိုင်ငံတကာကနေပြီးတော့စစ်ကောင်စီရဲ့ဥရိမဲ့လောက်ရက်တွေကိုမလုပ်ရအောင်ဖိတိရအောင်နဲ့အရေးယူပညာပေးဆုံးမစီချင်ပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ရှင်းနေမယ်လို့ဒေါ်တန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒေါ်တန်တန်မှုအစီအစဉ်ကိုဒေါ်တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Video အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့စနေနေ့နေ့နဲ့6:00ကနေ8:00တွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးပေးနေကြပြီး Foundation ဖြစ်တော်တဲ့ကတင်ဆက်တာဖြစ်ပါတယ်ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ရှိပါတယ်ရှင
်ဒီအတန်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအပစင်ကဏ္ဍတွေဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြန်ကဘာမြန်မာနဲ့ကဘာကတပတ်တွင်းထူးခြားတဲ့သတင်းတွေကိုတော့မကြခင်နားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာဆဒေတာနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမယ် လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Yutelsat 70B Asia Bin Juru Channel 103ကမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါလိမ့်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာနံနက်ခင်းပြုကြပါလေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တန်ကအခုထုတ်လွှင့်နေတဲ့တင်းငွေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ49 kHz 6153နေဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာနဲ့မြန်မာကထိတ်တန့်ရောက်တပတ်အတွင်းတင်းနေမထုတ်လွှင့်ခင်မှာဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်ကိုအရင်တင်ဆက်ပေးကြပါတယ်ဒီတစ်ပတ်မှာတော့ကမ္ဘာဒီမိုကရေစီအခြေအနေနဲ့ဒီမိုကရေစီထိပ်သီးညီလာခံအကြောင်းကိုဆွေးနွေးထားပါတယ်ဒီမိုကရေစီထိပ်သီးညီလာခံကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်တာနက်ကနေတဆင့်ဒီဇင်ဘာလ9ရက်နဲ့10ရက်နေ့မှာကျင်းပခဲ့တာပါကမ္ဘာဒီမိုကရေစီအခြေအနေဟာဘယ်လိုရှိပါသလဲဒီမိုကရေစီတည်ဆောက်ရေးမှာဘာတွေလိုဖို့လိုအပ်နေပါသလဲဒီတစ်ပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာမြန်မာနိုင်ငံကဒီဗျူဟာမဟာဗျူဟာနဲ့မူဝါဒရေးရလေးလာရေးအဖွဲ့ကဥအောင်သူငင်းကိုဖိတ်ခေါ်ပြီးဥတင်မောင်တန်းဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
ဒီမိုကရေစီထိပ်သီးညီလာခံကိုဒီဇင်ဘာလ9ရက်နဲ့10ရက်နေ့တွင်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဦးစီးပြီးအင်တာနက်ကနေစင်ကျင်းပရပါတယ်အဖွဲ့အစည်းနဲ့တိုင်းပြည်ပေါင်းတရားကျော်ကိုဖိတ်ကြားခဲ့တယ်လို့သိရပါတယ်ဒီတော့ကိုအတွေ့ဒီနေ့ကဘာမှာတွေ့ရတဲ့ဒီမိုကရေစီရဲ့အခြေအနေနဲ့စရအောင်ပြခင်ဗျားဘယ်လိုမြင်လဲ
ဟုတ်ကဲ့ဟိုနိုင်ငံတော်တော်များများမှာအခုပြောနေတာကတော့ကျွန်တော်တို့ဒီမိုကရေစီနောက်ပြန်ရေးစီးလိုက်နဲ့ကြုံရတယ်ဆိုရဲအနေအထားမျိုးပြောပါတယ်ဆိုတော့အထူးသဖြင့်ကတော့ကျွန်တော်တို့စီမှာကိုဗစ်ဒီကာလရိုက်ခတ်မှုပြဿနာတွေလည်းရှိတယ်။ကိုဗစ်ကာလမှာကျတော့အစိုးရတော်တော်များများကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့အစိုးရကြီးပေါ့ဟိုအစိုးရကအာဏာတွေအကုန်လုံးယူလိုက်ပြီးတော့ဟိုထိန်းချုပ်နိုင်တဲ့အနေအထားမျိုးရသွားတာလည်းရှိတယ်။ဆိုတော့နောက်တစ်ဖက်မှာကျတော့လည်းကျွန်တော်တို့ဒီဒီမိုကရေစီအခွင့်အရေးတွေဆုတ်လာတဲ့အနေအထားမျိုးပေါ့တချို့နိုင်ငံတွေကဟို populism လို့ခေါ်တဲ့လူအများကြိုက်တဲ့ဝါရကိုသုံးပြီးတော့တဖြည်းဖြည်းနဲ့အာဏာရှင်ရှင်ဆန်းဆန်းဖြစ်လာတာတွေရှိတယ်။နောက်တစ်ခါကျွန်တော်တို့လူမြန်မာပြည်မျိုးမှကျတော့လည်းဆက်အာဏာသိမ်းတာမျိုးနဲ့ပြန်ကြုံရတာမျိုးပေါ့။ဆိုတော့အဲ့လိုနဲ့ခြုံလိုက်လို့ရှိရင်ဒီမိုကရေစီကဟိုရှေ့မသွားဘူးနောက်ပြန်ဆုတ်နေတယ်ဆိုတော့ဟိုဒီလိုသုံးသပ်ချက်မျိုးတွေဟိုကြားတာများပါလားခင
်ဗျ။ဟုတ်ကဲ့။အခုပြီးသွားတဲ့ဒီမိုကရေစီထိပ်သီးညီလာခံအပေါ်ကိုရောဘောက်သူဘယ်လိုများသုံးသပ်မိပါသလဲ
။ဟုတ်ကဲ့။ဟိုအထူးသဖြင့်တော့ဒီသမ္မတဂျိုးဘိုင်ဒန်တက်လာကြတဲ့ကဒီညီလာခံသူကျင်းပခြင်းနဲ့ဆိုတဲ့ဟာမျိုးသူ့အာဖီစာတွေပြောတာတွေကြားပါတယ်။တော့သူကတော့ဒီညီလာခံမှာစဖွင့်နေရပြောတာကဒီဒီမိုကရေစီရေးနဲ့ပတ်သက်လို့ဒီနေ့ကြုံနေရတဲ့ပြဿနာကဒါကျွန်တော်တို့ရဲ့ challenge ပေါ်ရအဓိကကျွန်တော်တို့ရင်ဆိုင်တွေ့ကြုံနေရတဲ့စိတ်ခေါ်မှုဆိုတဲ့ပုံစံမျိုးပြောပါတယ်။အဲ့တော့ဒါကိုဘယ်လိုတုံ့ပြန်ရင်ဆိုင်ရမလဲဆိုတဲ့မဟာဗျူဟာဆွဲကြမယ်ဆွေးနွေးကြမယ်ဆိုတော့သဘောမျိုးနဲ့အခုဒီဒီဒီမိုကရေစီဆမ်မစ်ပေါ့နော်ထိပ်သီးညီလာခံကျင်းပတယ်ဆိုတဲ့အမျိုးဟိုကြားပါတယ
်ဟုတ်ကဲ့ဒီနေရာမှာအာဖရိကနိုင်ငံတွေတော်တော်များများလည်းတယောက်ကြတာကိုတွေ့ရတယ်ဆိုတော့အာဖရိကရဲ့ဒီမိုကရေစီအခြေအနေနဲ့ဆက်ဆက်ပြီးတော့ကိုဘောင်သူဘယ်လိုများသုံးသပ်ပါမလဲ
ဟုတ်ကဲ့ဟိုတခုတော့ရှိပါတယ်အခုဒီညီလာခံမှာဖိတ်ကြတာကနိုင်ငံပေါင်း130ဖိတ်တယ်လို့ပြောတယ်အဲ့ဒီမှာဟို civil society ခေါင်းဆောင်တွေနောက်တစ်ခါဒီစီးပွားရေးလုပ်ငန်းရှင်တွေလည်းဖိတ်ပါတယ်ဆိုတော့ဒါပေမဲ့အငင်းထွက်တာကဒီဥစ္စာက controversial ပေါ့နော်ဆိုတော့တချို့နိုင်ငံတွေကိုဖိတ်ပြီးတော့တချို့နိုင်ငံတွေမဖိတ်ဘူးဆိုတဲ့အနေအထားမျိုးပေါ့အဲ့တော့အထူးသဖြင့်တော့တချို့နိုင်ငံတွေကနာမည်မှာဟို democrat ဆိုတဲ့ democratic ဆိုတာမျိုးတတ်ထားတယ်ဥပမာ democratic republic of congo လို့စသဖြင့်ပေါ့နော်ဆိုတော့အဲ့လိုတချို့နိုင်ငံတွေကိုတော့ကိုဖေချာတန်နိုင်စရာအကြောင်းရှိတယ်။သို့ပေမဲ့လည်းတချို့နိုင်ငံတွေကရွေးကောက်ပွဲတော့ပုံမှန်ရှိနေတယ်။ဘာဖြစ်လို့အဖိတ်မခံရဘူးလဲဆိုတဲ့ဟာမျိုးမှကျတော့ဟိုတော်တော်လေးအငင်းပွားစရာအကြောင်းရှိပါတယ်။တော့အာဖရိကမှာဆိုလို့ရှိရင်အထူးသဖြင့်ကျွန်တော်တို့ Ethiopia တို့ဘာတို့ ဟိုတချို့နိုင်ငံတွေမှာနောက်ပြဆုတ်တဲ့အနေအားမျိုးကြုံရတဲ့ဟာလေဒါကျွန်တော်တို့သတိပြုမိပါတယ
်ဟုတ်ကဲ့အာရှနိုင်ငံတွေတဲ့ကရောဘယ်နိုင်ငံတွေကိုဖိတ်ပြီးဘယ်နိုင်ငံတွေကျန်သွားခဲ့တယ်ဗျ
အဲအထူးသဖြင့်တော့အာရှမှာအီရတ်တို့နောက်တစ်ခါပါကစ္စတန်တို့တချို့နိုင်ငံတွေကိုဖိတ်တာတော့ကျွန်တော်တို့မတွေ့ရဘူးဒါပေမဲ့အထူးသဖြင့်တော့အာဆီယံနဲ့ပတ်သက်လို့ကျွန်တော်တို့ဒီဘန်ကောက်ပို့စ်မှာလည်းရေးထားတဲ့စောင်းမားတွေဖတ်ရပါတယ်ဆိုတော့အဲ့မှာတော့အထူးသဖြင့်အာဆီယံနိုင်ငံထဲမှာသုံးနိုင်ငံပဲဖိတ်တယ်။တော့ကျွန်တော်တို့အင်ဒိုနီးရှားဖိတ်တယ်၊မလေးရှားဖိတ်တယ်၊ဖိလစ်ပိုင်ဖိတ်တယ်ပေါ့နော်။အဲ့တော့ပြောမယ်ဆိုလို့ရှိရင်ဖိလစ်ပိုင်ကဒူတာတေးလက်ထက်မှာနောက်ပြန်ဆုတ်နေတဲ့သဘောမျိုးရှိတယ်။ဒါပေမဲ့စင်ကာပူလိုဟာမျိုးဟိုရွေးကောက်ပွဲတော့ပုံမှန်ရှိနေတယ်။ပြောမယ်ဆိုရင်တော့တပါတီတွေကတော့ကြီးစိုးရတယ်။ဆိုတော့ဒါပေမဲ့စင်ကာပူလိုဟာမျိုးမဖိတ်ဘူး။ထိုင်းမှာလည်းဟိုဒီမိုကရေစီအစိုးရလို့တော့ပြောလို့ရနိုင်ပါတယ်။ဒါပေမဲ့ထိုင်းလည်းမဖိတ်ပြန်ဘူးပေါ့နော်။ဆိုတော့အဲ့လိုအနေထားရတွေ့ရပါတယ
်ဟုတ်ကဲ့ကုလသမဂ္ဂအတွေ့အမှုကြောင့်အထွန်နီယိုဂူတာရက်စ်ပြောခဲ့တဲ့စကားနဲ့ပတ်သက်ပြီးတော့ကိုအောင်သူရဲ့အမြင်ကိုလည်းသိချင်ပါတယ်သူကအခုလိုပြောပါတယ်ခင်ဗျာ
Polarization is undermining democratic institutions science and reason are under siege all of these is eroding trust between
Polarization လို့အင်္ဂလိပ်လိုပြောတယ်ဝေယိုးဆော့ရောက်အစိုးမြင်လောက်ပိုင်းမျိုးတွေက democracy institution တွေကိုဖျက်ဆီးတယ်သိပ္ပံနဲ့ကြိုးကြောင်းယုတ်တိပြီခဗျာဝိုင်းဝန်းအဖြစ်စည်းခံရတယ်ပြည်သူလူထုတဲ့ဒီမိုကရေစီကောင်းဆောင်တွေ institution တွေကြားမှာရှိခဲ့ကြတဲ့ယုံကြည်မှုခဗျာလည်းတတိတိနဲ့အတိုက်စားခံရတယ်လို့သူကပြောပါတယ်အဲ့တော့ဒီမိုကရေစီတိုင်းပြည်တွေမှာလူချိန်ကြအောင်လုပ်တာတွေဆောစောကိုအောင်သူပြောသွားခဲ့တဲ့ populism လို့ဟာမျိုးပေါ့နော်ပြီးတော့ဒီလူမျိုးရေးဝါဒတွေเนาะကျွန်တော်ထင်တယ် Guterres ကဆိုရင် white supremacy ဆိုပြီးလူမျိုးရေးကြီးစိုးရေးဆိုတဲ့စကလုံးတော့တော့လာမသိအစိုးရလူပုဂ္ဂိုလ်အဖွဲ့အစည်းတွေပြောဆိုလုပ်ကိုင်ကြကြပုံတွေကိုရည်ညွှန်းပြီးပြောရတယ်လို့ယူဆပါတယ်အမေရိကန်မှာလည်းဒါမျိုးဖြစ်ခဲ့တာပေါ့နော်အဲဒါပေမဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့စကားကမြန်မာပြည်မှာဖြစ်ခဲ့ဖြစ်နေတာတွေနဲ့ကောသက်ဆိုင်တယ်လို့ပြောနိုင်မလား
မြန်မာပြည်မှာတော့ဟိုအခုအနေထားမှာတော့ထင်ထင်ရှားရှားရှိတာကတော့စစ်တပ်ကအာဏာသိမ်းလိုက်တယ်အာဏာသိမ်းလိုက်တဲ့အခါကျတော့တစ်ဖက်ကဟိုစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ကန့်ကွက်တဲ့အုပ်စုကဟိုဒီမိုကရက်တစ်ကန့်ပေါ့နော်နောက်ထပ်အုပ်စုတစ်ခုရဲ့ပုံစံမျိုးရပ်သွားတဲ့အနေအထားမျိုးရှိပါတယ်နော်နောက်တစ်ခါကျတော့အခုအာဏာသိမ်းတဲ့စစ်တပ်နဲ့လည်းပူးပေါင်းဆောင်မှုလုပ်ဖို့ကြံတဲ့အရပ်ပဲအဖွဲ့အစည်းစီးပွားရေးသမားကြံတဲ့တော်တော်များများကလည်းဟိုပူးပေါင်းဆောင်ဖို့တော်တော်ခက်တဲ့အနေအထားမျိုးရှိတယ်ဆိုတော့အဲ့လိုအနေအထားမှာတော့ဟိုကျွန်တော်မြင်တယ်ကျွန်တော်တို့မှာတော့မြန်မာပြည်ကတော့ပူပြော့ဟိုရှင်းရှင်းလင်းလင်းရှိတဲ့အနေအထားမျိုးတော့ရှိတယ်ဒီမှာ
โอเคအမေရိကန်ကအခုလိုပေါ့နော်ညီလာငံတွေဘာတွေခေါ်လိုက်တဲ့အခါမှာတရုတ်ကလည်းအငြိမ်းမနေပါဘူးသူစနစ်ကဒီမိုကရေစီစနစ်ပုံစံတစ်မျိုးနဲ့လို့တရုတ်ကပြောပါတယ်အဲကျွန်တော်တို့ကြပြားဆရာပေါ့နော်ကိုအောင်သူငိမ်းနေဆိုရင်လည်းရေးပေါ်မိတ်ဆွေလို့ပြောကြရမှာပေါ့နော်ကိုသားထွန်းကသူ့ရဲ့ခုတ်သားစာများဆိုတဲ့ကြပြားမှာရေးထားတာလေးရှိပါတယ်တရုတ်ပြည်တကြီးဟာမော်မျော်လင့်ခဲ့တယ်လို့ကွန်ပျူတာနိုင်ငံတော်ကြီးဖြစ်မလာခဲ့ဘူးglobal ကမ္ဘာကြီးပြီးလိုက်ပါတိုးတက်ခဲ့ပေမဲ့ liberal democracy နိုင်ငံတနိုင်ငံလည်းဖြစ်မလာခဲ့ဘူးလို့ရည်ရထားပြရပါတယ်။ဆိုတော့တရုတ်နိုင်ငံတော်ကောင်စီကလည်းစာတမ်းစောက်ထုတ်လိုက်ပါတယ်။နော်အင်္ဂလိပ်လိုတော့ China နော် democracy that works ဆိုပြီးတော့အလုံးဖြစ်တဲ့ democracy နဲ့တရုတ်ပြည်ဆိုတဲ့သဘောပေါ့နော်။ပထမတရုတ်ဟန် democracy ဆိုတာဘာလဲဆိုတာကိုကောင်သူအကျဉ်းလေးရှင်းပြပေးပါခင်ဗျာ။ပြီးတော့တစ်ဆက်တည်းပေါ့နော်။အဲ့ဒီအပေါ်မှာကိုအောင်သူငင်းရဲ့အမြင်ကဘယ်လိုရှိပါလဲ
။ဟုတ်ကဲ့။တရုတ်ကတော့ကျွန်တော်တို့ဟိုအရင်တော့လည်းဖတ်ဖူးခဲ့တဲ့ဟာတွေရှိပါတယ်။နော်အဲ့တော့ဒီကျွန်တော်တို့လက်ဝဲပဲအုပ်စုတွေကသူတို့ကိုယ်သူတို့ဒီမိုကရေစီလို့ပဲပြောပါတယ်။နော်ပြည်စုဒီမိုကရေစီလို့သုံးတယ်။ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ဟို liberal democracy ကိုတော့သူတို့လက်မခံဘူး။ဒါပေမဲ့လည်းကျွန်တော်တို့ပြည်စီမဲ့အာဏာရှင်ဒီမိုကရေစီပေါ့။စသဖြင့်ဒီလိုသုံးတဲ့အယူဆမျိုးတွေကြားဘူးပါတယ်။နော်အဲ့လိုအနေထားမှာကြတော့တရုတ်ကတော့သူကအခုချိန်မှာစီးပွားရေးရလဲအောင်မြင်တယ်နောက်တစ်ခါကျတော့လဲသူ့ရဲ့လူတွေကိုအထူးသဖြင့်တော့ထမင်းဝအောင်ကြွေးထားနိုင်တဲ့အနေထားမှာသူကကျွန်တော်ယူဆတာတော့ performance democracy ပေါ့နော် transform မှုရလုပ်ပြီးတော့လူတွေကိုကျင့်နှံ့အောင်ထားတဲ့ democracy မျိုးသူလုပ်နိုင်တယ်လို့ဆိုချင်ပုံရပါတယ်ဆိုတော့နောက်တစ်ခုကကျတော့လဲသူတို့က procedural democracy ပေါ့ democracy ဆိုတာကကျွန်တော်တို့ရွေးကောက်ပွဲတခုတည်းဆုံးဖြတ်တာမဟုတ်ဘူးဒီမိုကရေစီဆိုတာကတော့ဆုံးဖြတ်ချက်ချတဲ့နေရာမှာလူတွေကပါဝင်ခွင့်နောက်တစ်ခါဒီဆုံးဖြတ်ချက်တွေကိုဘယ်လိုပြန်ပြင်မယ်ဘယ်လိုဩဇာတွမ်းမယ်စသဖြင့်ဒီလုပ်ငန်းစဉ်တစ်လျှောက်လုံးမှာဟိုပါဝင်ခွင့်ရှိတယ်ပေါ့ ဆိုတော့အဲ့တော့တရုတ်ကတော့ဒီလိုအခွင့်အရေးတွေကိုပေးထားတယ်ဆိုတဲ့ဟာမျိုးဟိုဒါဆွေးနွေးရတာတွေ့ရပါတယ်ဆိုတော့နောက်တစ်ခုကကျတော့လည်းသူပြောတာကတော့ဒီမိုကရေစီဆိုတာကတဲ့ဟိုကျွန်တော်တို့နိုင်ငံတချို့ကကြီးပဲလက်ဝါးကြီးအုပ်ထားဖို့မဟုတ်ပါဘူးပေါ့ဆိုတော့ဒါကတော့အနောက်နိုင်ငံတွေကိုသူသဖြင့်ပြောတာပါအဲ့တော့ဒီမိုကရေစီဆိုတာအနောက်နိုင်ငံတွေကပိုင်တာမဟုတ်ဘူးတရုတ်ကလည်းသူဒီမိုကရေစီပဲတာဝန်ထားပါတယ်ဆိုရဲဟာမျိုးဒါဆွေးနွေးချက်တွေကျွန်တော်တွေ့ရပါတယ
်ဟုတ်ကဲ့အခုနောက်ဆုံးမေးခွန်းပါပေါ့ဗျာဆောစောကပေါ်သူပြောခဲ့တယ်လို့ပဲပဲပေါ့နော်သမ္မတဂျိုးဘိုင်ဒန်ကအခုလိုပြောခဲ့ပါတယ
် In the face of sustained and alarming challenges to democracy universal human rights and all around the world democracy needs champions
ဒီမိုကရေစီနဲ့လူခွင့်ရေးပေါ်စိုးရိမ်ရလောက်အောင်တောက်လျှောက်စိတ်ခေါ်တည်ပါတယ်အဲ့ဒီလိုစိန်ခေါ်ချက်တွေနဲ့ရင်ဆိုင်နေတဲ့အခါကမ္ဘာတစ်ဝှမ်းမှာဒီမိုကရေစီအတွက်ဆောင်ရွက်ကြတဲ့ချန်ပီယံတွေလိုပါတယ်။ဆိုတော့အာရှမှာဒီမိုကရေစီအတွက်ချန်ပီယံရှိပြီလား။မရှိသေးဘူးဆိုရင်တော့ဘယ်သူဖြစ်နိုင်မယ်လို့ပေါ့လို့ထင်ပါတယ်။ဒါကအာရှပေါ့နော်။ဒါနဲ့ဆက်ဆက်ပြီးကျွန်တော်တို့အိုဘားမားလက်ထက်တုန်းကမြန်မာနိုင်ငံရဲ့ဒီမိုကရေစီကူးမြောက်ဖို့နမူနာပုံစံတစ်ခုလိုတော့ဘာပြောဆိုခဲ့ကြတာရှိတယ်မြန်မာကတော့ချန်ပီယံဖြစ်နိုင်သေးလား
ကျွန်တော်တို့အာရှတစ်ခွေလုံးမှကြည့်ရင်ဘယ်သူကချန်ပီယံလုပ်ပြီးတော့ဒီမိုကရေစီကိုဦးဆောင်มาလဲပေါ့ဆိုတော့အဲ့ဒါတော့အခုချိန်ကြီးကတော့ကျွန်တော်ဟိုမတွေ့ရသေးဘူးလို့ပြောမှာပါဆိုတော့အထူးသဖြင့်တော့ဒီမိုကရေစီနိုင်ငံကြီးလို့ပြောတဲ့အိန္ဒိယနိုင်ငံပေါ့နော်လူကြီးလည်းသိပ်များတယ်ဆိုတော့ဒီနိုင်ငံကြီးကပြောမှာဆိုရင် populist လမ်းကြောင်းပဲကိုသူကသွားနေတယ်လို့ဖြစ်နေနော်ကျွန်တော်တို့အာဆီယံမှာကြည့်ရင်လည်းဟိုဒီမိုကရေစီလို့ပြောတဲ့နိုင်ငံတွေကိုယ်တိုင်ကဟိုယုံကန်နေရတော့အဆင်မဲရှိသေးတာပေါ့နော်ဆိုတော့အဲ့တော့ကျွန်တော်တို့ကရောဒီမိုကရေစီကိုဦးဆောင်မှုဆိုတဲ့ဟာမျိုးကတော့ကျွန်တော်ထင်တယ်ဟိုစိုးမယ်ကျွန်တော်တို့စိတ်ကူးညာကြလုံးနဲ့လို့လည်းချက်ပါလားဗျာ
ဟုတ်ကဲ့အခုဆွေးနွေးခဲ့ဒီကတော့မြမအဟာဗျူအာနဲ့မူဝါဒနေလိုက်ရေး Institute ကဦးအောင်ပြင်ရေးဖြစ်ပါတယ်အဲဒီနေ့ကျွန်တော်ရဲ့စီစဉ်ကိုနယူးဇီလန်ဝန်ကြီးချုပ်Justin Arden ပြောတဲ့စကားနဲ့ညီကုန်းချုပ်လို့ပါတယ် Justin Arden ကအခုလိုပြောပါတယ
် Democratic systems and the progress they make can be fragile they need certain things to thrive among them
Democracy strategy နဲ့သူတို့လုပ်ခဲ့တဲ့တိုးတက်မှုတွေကဆုပ်လွယ်ပြတ်လွယ်ပါတယ်ရှင်းသာမှုအတွက်တချို့ချက်တွေလိုပါတယ်အကြီးသေးမြင်မာတဲ့ institution တွေပြည်သူလူထုအချင်းချင်းကိုစုစည်းခက်ချစ်ပေးထားပြီးအစိုးရနဲ့ပြည်သူဆက်ဆံရေးမှာထောက်ကူပေးထားမဲ့ရှင်းလင်းတဲ့လူမှုပရိသတ်လူခွေရေးနဲ့တရားဥပဒေစိုးမိုးရေးအပေါ်မှာမရေရင်တဲ့ဂတိကဝတ်ဆောင်ထိန်မှုဘိဗက်ပတ်ထုတ်ခံထားရတဲ့ပြည်သူတွေအတွက်တကယ့်အတန်နဲ့ပေါ်ပေါက်လာနေတဲ့စီးပွားရေးနဲ့လူမှုကိစ္စရဲ့ပြည်ပေါ်မှာတုံ့ပြန်ဆုံးဖြတ်နိုင်တဲ့စွမ်းကြီးအစရှိတာတွေကအဲ့ဒီအချက်အချို့တွေမှာပါရှိကြပါလေသမ္မတဂျိုးဘိုင်ဒန်ကတော့ဒီမိုကရေစီဆိုတာမတော်စဖြစ်မလာဘူးတစ်ပြီးရင်တစ်နေရတာလို့ပြောသွားပါတယ်။တနည်းပြောလို့ရှိရင်ဒီမိုကရေစီစနစ်တစ်ခုထူထောင်မယ်ဆိုတာဒီမိုကရေစီပေါ်ယုံကြည်ချက်ကြီးမားတဲ့နိုင်ငံရေးသမားတွေနဲ့ပါတီတွေကအာဏာရရှိကြရုံမကနယူးဇီလန်ဝန်ကြီးချုပ်ပြောတဲ့အဲ့ဒီအချက်တွေကိုထူထောင်ခိုင်မာအားကောင်းအောင်လုပ်တာပဲဖြစ်ပါလားနော်။လူကုန်သိက္ခာကိုလေးစားတန်ဖိုးထားတဲ့လူဖွဲ့စည်းဖြစ်မြန်မာနိုင်ငံကိုအမြန်ဆုံးပြောင်းလဲနိုင်ကြပါစေကျွန်တော်တမောပန်းပါ
ဥဒမောင်းတန်းဆွေးနွေးတင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်မှဖြစ်ပါတယ်။အခုတခါတော့ပြီးခဲ့တဲ့သတင်းပတ်တည်းပေါ်ပေါက်ခဲ့တဲ့မြန်မာပြည်ဆိုင်ရာထူးခြားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုသားညွန့်တို့ပြောပြမှာဖြစ်ပါတယ်ဗျာ။
တုံးနိုင်ငံခီးစင်နဲ့အာရှဒေသကိုရောက်ရှိခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်ကမြန်မာနိုင်ငံအရေးအလေးပေးပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ဖော်ဆောင်ရေးအာဏာသိမ်းစစ်ကောင်ဆောင်တွေကိုထပ်ပြီးတော့ဖိအားပေးနိုင်မဲ့ခြေလှမ်းတွေကိုသမ္မတဂျိုးဘိုင်ဒန်အစိုးရကလှိလာသုံးသပ်နေတယ်လို့ဝန်ကြီးဘလင်ကင်ကပုံထိုးနေ့ကပြောပါတယ
်။ To look at what additional steps and measures we can take individually, collectively.
မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးလူပုဂ္ဂိုလ်တိုးချင်းအနေနဲ့ရောအစုအဖွဲ့လိုက်ပါထပ်ပြီးအရေးယူနိုင်မယ့်နည်းလမ်းတွေကိုရှာဖွေမှာဖြစ်တဲ့အတွက်လာမယ့်သတင်းပတ်တွေကအလွန်အရေးကြီးတဲ့ကာလဖြစ်ပါလိမ့်မယ်
။ဆီအာနာသိမ်းပြီးတော့ဆယ်လတာကာလအတွင်းဆန္ဒပြတဲ့တွေအပေါ်စစ်တပ်ရဲ့အကြမ်းဖက်မှုတွေနဲ့အဖမ်းအစီးတွေပိုဆိုးလာတယ်လို့လည်းဝန်ကြီးပလင်ကင်ကမလေးရှားနိုင်ငံခြားရေးဝန်ကြီးဆိုက်ဖူဒင်အဗ်ဒူလာနဲ့ပူရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထောက်ပြပြောဆိုခဲ့တာပါ။
ထပင်ရွှင်ကြမွတ်စလင်တွေအပေါ်မြန်မာအာဏာပိုင်တွေဆက်ပြီးတော့ဖိနှိပ်နေတဲ့လောက်ရကိုလည်းဂျီနိုဆိုက်လူမျိုးရုံတပ်ဖြတ်မှုအဖြစ်သတ်မှတ်မလားဆိုတာကိုအမေရိကန်အစိုးရကအလေးထားတုံ့တန်နေတယ်လို့လည်းပြောဆိုခဲ့တာပါ။မြန်မာအစိုးရပိုင်းရင်းနှီးတဲ့တန်းွေတူဖော်ရေးလုပ်ငန်းတွေအပေါ်အရေးယူတန်းခိုင်းနိုင်တဲ့အလားအလာနဲ့ပတ်သက်လို့တည်င်းထောက်တွေရဲ့မေးမြန်းချက်ကိုတော့ဝန်ကြီးဘလင်ကဖြေကြားမသွားပါဘူး။နိုင်ငံပိုင်ရင်းနှီးတဲ့တဘာဝတန်းွေလုပ်ငန်းဟာမြန်မာစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းဖြစ်တယ်မလို့ဒီလုပ်ငန်းပိုင်းကိုအရေးယူတန်းငပ်ဖို့လူ့အခွင့်အရေးအဖွဲ့အစည်းတွေတက်ကြွအလှူရှာသူတွေကတောင်းဆိုနေကြတာပါ။ခရီးစဉ်တစ်ထောက်ဖြစ်အင်ဒိုနီးရှားကိုရောက်ခဲ့တဲ့အချိန်မှာလဲမြန်မာစစ်ကောင်စီကိုဖိအားပေးရင်းမိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ဝန်ကြီးပလင်ကအင်္ဂါနေ့ကပြောဆိုခဲ့ပါတယ်။မြန်မာပြည်သူပြည်သားတွေရဲ့သဘောဆန္ဒအတိုင်းငြိမ်းချမ်းစွာအပြေရှာနိုင်ရေးပြပောင်းဆောင်ပါဝင်တဲ့အပြုသဘောဆောင်နဲ့တွဲဆောင်ဆွေးနွေးမှုတွေလုပ်ဖို့အကြံပြုချက်အပါအဝင်မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီမှု900ကိုဆက်ပြီးတော့အကောင့်ထည့်ဖို့သွားမယ်လို့လည်းဝန်ကြီးပလင်ကပြောဆိုသွားပါတယ်။ဒါအပြင်တရားလှည့်လို့ဖမ်းဆီးထားသူအလုံးပြန်လို့ပေးဖို့သူသားချင်းဆန္ဒမှုအကူအညီတွေလိုအပ်နေသူတွေစီအရောက်ပို့ပေးနိုင်ဖို့နဲ့ဆန္ဒပြသူတွေအပေါ်အကြံဖက်နှိမ်နင်းနေတာကိုရပ်ပြီးဒီမိုကရေစီစနစ်ပြန်လည်ဖော်ဆောင်ဖို့ဝန်ကြီးပလင်ကထားလောင်းတိုက်တွန်းသွားပါတယ်။ခီစဉ်တွင်လိုက်ပါလာတဲ့အမေရိကန်စာနယ်ဇင်းအဖွဲ့ဝင်တို့မှကိုဗစ်ပိုးကူးခံထားရတာကိုတွေ့ရှိခဲ့တဲ့အတွက်မလေးရှားကနေထိုင်းနိုင်ငံကိုသွားမဲ့ခီစဉ်ကိုတော့ဖျက်ခဲ့ရပါတယ
်။2022ခုနှစ်အတွက်အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံကမြန်မာနိုင်ငံဆိုင်ရာကူးစက်တစ်ကိုခန့်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပတ်ဆိုဟွန်ကိုမြန်မာအထူးကူးစက်ဖြစ်ခန့်မယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆမ်ကဒီဇင်ဘာလ15ရက်နေ့မှာတီးပြူပြောဆိုခဲ့တာပါ။ဒူဝင်ကြီးချုပ်လည်းဖြစ်နိုင်ငံကြေးဝန်ကြီးလည်းဖြစ်တဲ့ Mr. Park Sung-hoon ကိုအာဆီယံဆိုင်ရာမြန်မာကူဆယ်ဖြစ်ခန့်မဲ့ကြောင်းဖနှောင်းမြင့်မျိုးတော်မှာကျင်းပတဲ့အာဆီယံဥက္ကဋ္ဌကျန်းသစ္စာကျင်းပပွဲမှာဝန်ကြီးချုပ် Hun Sen ကအတည်ပြုပြောကြားသွားပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းပေါ်ပေါက်နေတဲ့အခြေအနေတွေကိုဝိုင်းဝန်းဖြေရှာနိုင်ရေးအာဆီယံကဧပြီလမှာချမှတ်ခဲ့တဲ့ပုံသဘောတူညီမှု9ရပ်ကိုအထူးကူဆယ်ကအကောင့်ထည့်ဖို့ဆောင်ရွက်ရမှာဖြစ်ပါတယ်။မြန်မာရေးဝိုင်းဝန်းဖြေရှင်ပေးဖို့ကြိုးစားနေတဲ့အာဆီယံကူဆယ်နဲ့အပြုသဘောဆောင်ပူးပေါင်းဆောင်ရွက်သွားမယ်လို့မြန်မာစစ်ကောင်စီဘက်ကပြောဆိုပါရတယ်။ဒါပေမဲ့လည်းမြန်မာကူဆယ်ဖြစ်တောင်းယူထားတဲ့ဘရူနိုင်းဒုတိယနိုင်ငံရေးဝန်ကြီးအရော်ဝင်ယူဆပ်အနေနဲ့မြန်မာနိုင်ငံလေးကိုတွားရောက်ခွင့်ပြုဖို့တောင်းဆိုထားပေမဲ့စစ်ကောင်စီဘက်ကဝင်ခွင့်မပြုခဲ့ပါဘူး။အာဆီယံဥက္ကဋ္ဌတောင်းယူလိုက်တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်မစ္စတာဟွန်ဆန်ကမြန်မာနိုင်ငံကိုဇန်နဝါရီလ9ရက်နေ့ရှေ့အနေမှာတွားရောက်မယ်လို့လည်းပြောပါရတယ်။ဥက္ကဋ္ဌတဦးအနေနဲ့အာဆီယံအသင်းကြီးကိုစီးလုံးညီညွတ်တဲ့မိသားစုတစ်ခုလိုဖြစ်အောင်ဆောင်ရွက်သွားမယ်လို့လည်းဝန်ကြီးချုပ်ဟွန်ဆန်ကပြောပါရတယ်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ဟာဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုဒီဇင်ဘာ23ရက်ကနေ19ရက်နေ့ခီးစဉ်နဲ့ရောက်ရှိနေပါတယ်။လူ့အခွင့်အရေးအထူးကိုယ်စားလှယ်တာဝန်နဲ့ရိုဟင်ဂျာဒုက္ခသည်စခန်းစီကိုပထမဆုံးအကြိမ်ဖြစ်သွားရောက်နေတဲ့ Mr. Andrews ကလူမျိုးရုံးတပ်ဖြတ်မှုဆန်ဆန်အကြမ်းဖက်မှုတွေနဲ့တိုက်ခိုက်ခံခဲ့ရတဲ့ရိုဟင်ဂျာတန်းလောက်အသက်ဆုံးထွက်ပြေးခဲ့ရတယ်ဆိုတာကဘာကမမေ့တင်မလို့ခီးစဉ်မတိုင်ခင်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အထူးကိုယ်စားလှယ် Tom Andrews ဟာဘင်္ဂလားဒေ့ရှ်မြို့တော်ဓာကာကိုအရင်ရောက်ရှိပြီးမှအဲ့ဒီကနေကော့ကစ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့မကြာသေးခင်ကမှရိုဟင်ဂျာတွေရှစ်ပြောင်းနေထိုင်နေကြတဲ့ဘာဆန်ညာကျွန်းစီကိုတွားရောက်ခဲ့တာပါ။တိကီးစင်မှာဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေ၊ကုလသမဂ္ဂအရာရှိတွေ၊အကြက်ဖက်လူမှုအဖွဲ့အစည်းကတာဝန်ရှိသူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပါတွေ့ဆုံဖို့အစီအစဉ်ထားတာပါ။မြန်မာလူ့အခွင့်အရေးကိုစစ်တပ်ကချိုးဖောက်နေချိန်မှာနေအိမ်ကနေအသက်လူထွက်ပြေးခဲ့ရတဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေကိုကမ္ဘာအတိုင်းဝိုင်းကဝိုင်းဝန်းကူညီဆောင်ရှောက်ဖို့အလွန်အရေးကြီးပါတယ်လို့လည်းလူ့အခွင့်အရေးအထူးကိုယ်စားလှယ်ကအကြံပြုပြောဆိုပါတယ်။ခီးစဉ်အတွင်းတွေ့ရှိချက်တွေကတော့2022ခုနှစ်မတ်လမှာကျင်းပမယ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုတင်သွင်းမဲ့အစည်းအဝေးမှာထည့်သွင်းဖော်ပြသွားမှာဖြစ်ကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့ကြေညာချက်မှလည်းဖော်ပြထားပါတယ်။
2022ခုနှစ်အတွင်းကဘာဒူဝမ်ဖမ်းဆီးခါတဲ့သတင်းတောက်20ရိုင်နှုန်းအထိတိုးလာပြီးတော့စစ်စုပေါင်းအဖမ်းခါတဲ့သတင်းတောက်900ဝန်းကျင်ရှိတဲ့ထက်ကမြန်မာနိုင်ငံဟာတရုတ်နိုင်ငံပြီးလို့ရှိရင်သတင်းတောက်တွေအများဆုံးအဖမ်းခါရတဲ့ဒုတိယနေရာမှာရှိနေပါတယ်။နေစည်းမချသေးတော့များအဖွဲ့ RSF ကဒီနေ့ထုတ်ပြန်လိုက်တဲ့အစီအစဉ်သားထဲမှာတော့အဖွဲ့ထူထောင်ပြီးတော့26နှစ်အတွင်းမှာဒီနေ့ဟာသတင်းတောက်တွေအဖမ်းခါရတဲ့စံချိန်တင်အမြင့်ဆုံးနှစ်တစ်ခုဖြစ်တယ်ဆိုပြီးတော့ကြေညာပါတယ်။နိုင်ငံတကာသတင်းလွတ်လပ်ခွင့်ကိုစောင့်ကြည့်နေတဲ့ RSF ရဲ့အစီအစဉ်သားအရ2022ခုနှစ်အတွင်းကမ္ဘာတစ်ဝန်းအဖမ်းခါတဲ့သတင်းတောက်ပေါင်း488ဦးရှိနေတာပါ။ဒီမိုကရေစီတောင်းဆုဆန္ဒပြသူတွေအပေါ်မှာတက်ဆိုင်ရာဆွေးနွေးပိုင်းကနှင်းနှင်းနာတွေပိုးပြီးတော့တိုးလာတဲ့အတွက်သတင်းသမားတွေခုလိုပိုးပြီးတော့ဖမ်းဆီးခံရတာလို့လည်းအစီအစဉ်သားမှာထောက်ပြပါရယ်။ကိုယ်ပိုင်ဦးချုပ်ခွင့်တစိတပိုင်းအရဟောင်ကောင်ကျွန်းရဲ့ဒီမိုကရေစီအရေးတောင်းဆုဆန္ဒပြမှုတွေကိုထိန်းချုပ်တဲ့အနေနဲ့တရုတ်ပြည်ပကြီးကပြတိုင်းခဲ့တဲ့ဟောင်ကောင်အမျိုးသားလူမျိုးရေးဥပဒေချိုးဖောက်မှုစွဲချက်နဲ့တရုတ်နိုင်ငံမှာတော့သတင်းတောက်ပေါင်း128ဦးထိဖမ်းခံရပါရယ်။မြန်မာနိုင်ငံမှာတော့ရွေးကောက်ခံဒီမိုကရေစီအစိုးရလက်ထက်ဖမ်းဆီးထိန်းသိမ်းခဲ့တဲ့ဇင်းတောက်က2ဦးရှိခဲ့ရတာနေပြီးတော့ဆက်လာသိမ်းပြီးတဲ့နောက်ပိုင်းအဖမ်းခံရသူ53ဦးထိရှိလာတယ်လို့အစိုးရကဖော်ပြပါရယ်။ မြန်မာပြည်နော်တတိယနေရာမှာဗီယက်နမ်က43ဦး ဘယ်လာရုစ်က32ဦးနဲ့ Saudi Arabia က32ဦးအသီးသီးရှိပါတယ်အဖမ်းခံရတဲ့အမျိုးသမီးသတင်းတောက်တွေလည်းမနှစ်ကတည်းက3ဆလောက်စံချိန်တင်မြင့်တက်လာပြီးတော့အယောက်60ထက်မနည်းရှိတဲ့အကြောင်းအစိုးရကဖော်ပြပါရတယ်။ဒီကမ္ဘာလုံးမှာသတင်းတောက်တွေဒီနှစ်တည်းအသက်ခံရတာကတော့46ဦးရှိပြီးတော့အရှိလေပဲပြိပခနောက်ပိုင်းအနည်းဆုံးအဆင့်ကိုကျဆင်းလာပါရတယ်။တည်ဆုံးသူအများစုကလုံခြံခံခဲ့ရတာလို့လည်း RSF အစိုးရကပြောထားပါရခင်ဗျာ
။ Time မြန်မာနယ်စပ်အမြဝရီခရိုင်ထဲက KNU ကရင်အမျိုးသားအစည်းအရုံးတက်မဟာ6ထိန်းချုပ်တဲ့ဒေသတွင်မြန်မာစစ်တပ်နဲ့ KNU တပ်တွေတိုက်ပွဲဖြစ်ပွားတာကြောင့်ဒေသခံရွာသား100လောက်ထိုင်းနိုင်ငံဘက်ခိုလုံနေတဲ့အကြောင်းကရင်ဒေသခံတရင်ရွက်က VOA ကိုပြောပါရယ်ဒီဇင်ဘာ15ရက်နေ့က၄ကီကောမြို့တည်ထဲကိုစစ်ကောင်စီတပ်တွေဝေးပြီးတော့အဲ့ဒီမှာခိုလုံနေတဲ့ NLD လွှတ်တော်အမတ်တူအပါအဝင်တက်ကြွလှုပ်ရှားနေသူတွေကိုဖမ်းဆီးခဲ့တာပါအဲ့ဒီနောက်ပိုင်း KNU နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဆက်ဖြစ်နေပြီးမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပါပစ်ခတ်တံတွေကြားနေရတယ်လို့ကရင်ဒေသခံတွေကပြောပါရယ်ကရင်ဒုက္ခသည်တွေလည်းထိုင်းနယ်စပ်ဘက်ကိုထွက်ပြေးနေကြတာပ
ါပြီးခဲ့တဲ့သတင်းပတ်တည်းမှာဖြစ်ပေါ်ခဲ့တဲ့မြန်မာသတင်းတွေကိုနားဆင်ကြရတာပါခင်ဗျာအခုတခါတော့တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ပြပါမယ်မန်းညညိုလင်းပြောပြထားပါတယ်ဗျာ
အမေရိကန်အစိုးရလုပ်ငန်းတွေလဲပတ်ဖို့ပေးတင်ပေးလိုက်တာတွေဆက်ပြေးနိုင်အောင်အစိုးရအသုံးစရိတ်ဂျွေးမီပမာဏတိုးရေးကိုအမေရိကန်အောက်လွှတ်တော်ကဒီသတင်းပတ်ထဲမှာပဲအတည်ပြုလိုက်ပါတယ်Republican နဲ့ Democrat Party တစ်ဖက်စီရှိတဲ့လွှတ်တော်အမတ်အရေးအတွက်နှီးပါအတိုင်း Democrat ဘက်ကအများစုမဲနဲ့အတည်ပြုလိုက်တာပါအစိုးရရယူနိုင်တဲ့ကြွေးညီပမာဏတိုးရေးကိစ္စပါတီနှစ်ရက်အကြာလနဲ့ချီသဘောထားကွဲလွဲခဲ့ပါတယ်အခုလွှတ်တော်နှစ်ရက်စလုံးကအတည်ပြုလိုက်ပြီးတဲ့နောက်သမ္မတဂျိုးဘိုင်ဒန်ကဥပဒေအဖြစ်လက်မှတ်ရေးထိုးလိုက်ပါတယ်အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ရမှာထောက်ခံမဲ221မဲကန့်ကွက်မဲ209မဲနဲ့အတည်ပြုခဲ့တာဖြစ်ပြီး Republican ဘက်ကအမတ်တူပဲ Democrat နဲ့ပေါင်းထောက်ခံခဲ့ပါတယ်။အထက်လွှတ်တော်မှာတော့ Democrat အမတ်90ကထောက်ခံပြီး Republican အမတ်49ယောက်စလုံးကကန့်ကွက်ခဲ့ပါတယ်။အတည်ပြုလိုက်တဲ့ဥပဒေအရအစိုးရကျွေးမြေရယူနိုင်တဲ့ပမာဏကိုဒေါ်လာ 1.5 ထရီလီယံထပ်တိုးဖို့ဆုံးဖြတ်လိုက်တာပါ။American အစိုးရလုပ်ငန်းဆောင်တာတွေအတွက်2022ခုနှစ်ကြာကာလရွေးကောက်ပွဲတွေကျင်းပမဲ့အချိန်လေးတွေနဲ့2023ခုနှစ်အထိလည်ပတ်နိုင်အောင်အသုံးစရိတ်ခွင့်ပြုလိုက်တာလို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကပြောဆိုခဲ့ပါတယ်။မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးဘက်ကအရှေ့ပိုင်းကိုဥတီချဲ့ထွင်မှုအဆုံးသတ်ဖို့အာမခံချက်မပေးဘူးဆိုရင်တော့ရုရှားဘက်ကလည်းစီရေးအရာတုံ့ပြန်မှာဖြစ်တယ်လို့ဗျူဟာမြောက်နျူကလ িয়ার လက်နက်တွေချထားသွားမယ်ဆိုပြီးထိတ်တန့်ရုရှားတန်တမန်တူကဒီသတင်းပတ်အတွင်းမှာသတိပေးလိုက်ပါတယ်။ရုရှားဘက်ကခမန်းကြီးတပ်ဖွဲ့ဝင်တသိန်းလောက်ချထားတဲ့ယူကရိန်းနယ်စပ်အနီးမှာရုရှားစီရေးလှုပ်ရှားမှုတွေကြောင့်တင်းမာမှုတွေတိုးလာနေတာကိုဖြေလျှော့ရေးအတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အရင်သတင်းပတ်ကဗီဒီယိုကွန်ဖရင့်နဲ့နှစ်နာရီကြာဆွေးနွေးခဲ့ကြတာပါ။ဒီလိုဆွေးနွေးပြီးရပိုင်အတွင်းမှာပဲအခုလိုရုရှားထိတ်တန့်တန်တမန်ကပြောလာတာဖြစ်တာကြောင့်ရုရှားနဲ့အနောက်အင်အားကြီးနိုင်ငံတွေအကြားထိတ်တိုက်တွေ့ဖို့အနေထားပေါ်ဆိုလာတာပါ။ယူကရိန်းခရိုင်းမီးယားဒေသကို2014ခုနှစ်မှာရုရှားကကျူးကျော်သိမ်းပိုက်တယ်လို့နောက်ရုရှားနဲ့နယ်စပ်ချင်းချီနေတဲ့ယူကရိန်းအရှေ့ပိုင်းဒွန်ဘတ်ဒေသရဲ့အများစုကိုသိမ်းယူခဲ့တာပါ။တချိန်တည်းမှာပဲခရိုင်းမီးယားဒေသမှာယူကရိန်းတပ်တွေကတန်ကြပ်ကာကားတိုက်လာရင်ခုခံနိုင်မဲ့စစ်စင်ရေးတွေလှုပ်ဆောင်တဲ့ရုတ်တံဖိုင်ဒီသတင်းပတ်ထဲမှာထွက်လာပါတယ်။ပြစ်မှတ်ထားတိုက်ခိုက်တာတွေလုပ်ဖို့ယူကရိန်းတပ်သားတွေကတနက်တွေပြင်ဆင်နေကြောင်းပြသထားတဲ့ဒီရုတ်တံဖိုင်ကိုယူကရိန်းတပ်ပေါင်းစုစစ်စင်ရေးကထုတ်ပြန်ခဲ့တာပါ။ယူကရိန်းရှေ့ပိုင်းဒွန်ဘတ်ဒေသမှာစစ်ဖြစ်နိုင်တဲ့အခြေအနေရှိပြီးယူကရိန်းကိုတိုက်ဖို့ရုရှားကစစ်သားတသိန်းပြင်ဆင်နေတယ်လို့ယူကရိန်းဘက်ကဆွဆွဲထားပြီးရုရှားဘက်ကတော့ခံစစ်အဖြစ်သားစစ်သားတွေချထားတာလို့တုံ့ပြန်ထားပါတယ်။2020 February လမှာကျင်းပမဲ့ဘေကျင်းဆောင်ရာသီအိုလံပစ်ပွဲတွေပြိုင်ပွဲဝင်နိုင်ငံတကာအားကစားသမားတွေအနေနဲ့အင်တာနက်ကိုအကန့်အသတ်မရှိသုံးစွဲခွင့်ပြုမယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့ Great Firewall လို့ခေါ်တဲ့ တရုတ်နိုင်ငံရဲ့တင်းကျပ်တဲ့အင်တာနက်ဆက်သွယ်ရေးစနစ်ကိုအခုလိုရှာရှာပါပါဖွင့်ပေးပြီးအွန်လိုင်းအကန့်အသတ်မဲ့သုံးရမဲ့အခြေအနေကိုတော့အားကစားသမားတွေကအထူးသတိထားကြရလိမ့်မယ်လို့လူအခွင့်ရေးလှုပ်ရှားသူတွေကဆိုပါတယ်အကစားသမားတွေနေမဲ့အိုလံပစ်ရွာနိုင်ငံသားကသတင်းမီဒီယာသမားတွေတဲခုမဲ့ဟိုတယ်တွေအပြင်တခြားနေရာတချို့မှာပါအင်တာနက်ကိုအကန့်အသတ်မရှိသုံးဆွဲခွင့်ပြုဖို့တရုတ်အစိုးရကအတည်ပြုထားတဲ့အကြောင်းနိုင်ငံကအိုလံပစ်ကော်မတီက VOA ကိုအီးမေးလ်ကတဆင့်အတည်ပြုပြောဆိုပါတယ်အမျိုးသားလုံခြုံရေးကိုထိခိုက်စေနိုင်တယ်လို့တရုတ်အစိုးရကယူဆပြီးကမ္ဘာမှာလူကြိုက်များသုံးဆွဲနေတဲ့ mobile app တွေလူမှုကွန်ရက်တွေအင်တာနက် website တွေကန့်သက်တားမြစ်တဲ့နည်းပညာတွေအကောင်အောင်တရုတ်နိုင်ငံကဆယ်စုနဲ့ချီပြီးစူးစမ်းဆောင်ရွက်လာခဲ့တာဖြစ်ပါတယ်1989ခုနှစ် TNMN ရင်းပြင်အစုလိုက်အပြုံလိုက်တပ်ဖြတ်မှုအောင်းမေပွဲအဖြစ်ခွင့်ပြုချက်မရဘဲကျင်းပခဲ့တဲ့ဖျောင်းနိုင်မီထွန်းညှိပွဲမှာပါဝင်မှုနဲ့ဟောင်ကောင်ကမီဒီယာလုပ်ငန်းရှင်ကြီးထင်ရှားတဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူဂျင်မီလိုင်ကိုဒီသတင်းပတ်အစောပိုင်းမှာထောင်ဒဏ်73လချမှတ်လိုက်ပါတယ်လိုင်းနဲ့အတူတခြားတက်ကြလှရှားသူတွေဖြစ်တဲ့ရှင့်နေချောင်းဟန်တန်နဲ့ဒရင်းနောက်ဟောင်းဂွေးနဲ့သူတို့ကိုပြီးခဲ့တဲ့နှစ်ကအခမ်းအနားတစ်ခုမှာပါဝင်ခဲ့မှုဟာဆိုရင်ခွင့်ပြုချက်နဲ့စီဝေးမှာပါဝင်လာရေးလှုပ်ဆောင်မှုနဲ့အဖြစ်ရှိကြောင်းပြီးခဲ့တဲ့သတင်းပတ်တုန်းကရှင်းချက်ချခဲ့တာပါရှင့်နေတန်ကိုထောင်ဒဏ်12လနဲ့ဒရင်းနောက်ဟောင်းဟိုကိုတော့ထောင်ဒဏ်6လအဖြစ်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်2020ပြည်နှစ်ဇွန်လ4ရက်နေ့အခမ်းအနားဖြစ်မြောက်ရေးကြိုးပမ်းမှုတက်ရောက်ခဲ့မှုဒါမှမဟုတ်လဲတခြားသူတွေတက်ရောက်အောင်နှုတ်ဆော်ကြိုးစားခဲ့တဲ့ရှစ်ဦးထဲမှာသူတို့3ဦးပါဝင်ခဲ့ကြတာဖြစ်ပါတယ်။စံနဲ့တက်ကြွနှုတ်ရှာသူ5ဦးကိုလည်းထောင်ဒဏ်4လကနေ14လအထိထောင်ဒဏ်အသီးသီးချမှတ်ခဲ့ပါတယ
်။တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမှန်ညွန်ညွန်လင်းပြောပြသွားတာပါ။ကျွန်တော်တို့ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသအတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေပေးပို့လို့တဲ့ VOA မှာတေးသချင်းတောင်းကျင်နေဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြပေးပါအောင်ဗျာ။
တရုတ်နဲ့အမေရိကန်စစ်ဖက်ဆွေးနွေးမှုနဲ့ဒီလအတွင်းကာကွယ်ရေးအသုံးစရိတ်တိုးမြင့်မှုတိုက်ဆိုင်နေတာဟာဆိုရင်ဆွေးနွေးမှုနဲ့တိုက်ခိုက်ရေးအတွက်ပြင်ဆင်မှုကိုတပြိုင်တည်းဆောင်ရွက်ရေးအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့တရုတ်ရေးရာမူဝါဒရဲ့အဓိကအချက်ကိုဖော်ပြလိုက်တာဖြစ်တယ်လို့သုံးသပ်သူတွေကယုံကြည်နေကြပါတယ်။အမေရိကန်အထက်လွှတ်တော်ကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာမဲခွက်ခဲ့တဲ့အမျိုးသားကာကွယ်ရေးခွင့်ပြုချက်ဥပဒေ NDAA ဟာဆိုရင်ကာကွယ်ရေးအသုံးစရိတ်ကိုဒေါ်လာ980ဘီလီယံအသုံးပြုခွင့်ပေးလိုက်တာဖြစ်ပြီးသမ္မတဘိုင်ဒန်ပန်ကြားထားတဲ့ပမာဏထက်25ဘီလီယံပိုများနေတာဖြစ်ပါတယ်။ရုရှားကနေအမေရိကန်ပြည်ထောင်စုကိုလုံခြုံရေးဆိုင်ရာကမ်းလှမ်းချက်တစ်ခုတင်ပြလိုက်တာဟာဖြစ်လာနိုင်ခြေရှိတဲ့စီးရေးဆိုင်ရာပြစ်ပခတ်ကိုနိုင်ငံရေးအရာဖြေရှင်းမှုတစ်ခုဖြစ်လာအောင်အလှည့်အပြောင်းလုပ်ဖို့ကြိုးစားတာပဲဖြစ်တယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးအလက်ဇန်ဒါဂရက်ရှ်ကိုကစနေနေ့မှာပြောဆိုလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအချက်အသေးကြီးကိုကူညီဖြေရှင်းနိုင်မယ့်နီလန်တွေရှာဖွေရေးအတွက်အစ္စလာမ်ပင်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အဖွဲ့ဝင်58နိုင်ငံအမေရိကန်ရုရှားတရုတ်နဲ့ဥရောပသမ္မတတို့ရဲ့ကိုယ်စားလှယ်တွေပါကစ္စတန်နိုင်ငံမှဒီကနေ့တွေ့ဆုံဆွေးနွေးချက်မှာဖြစ်ပါတယ်။တနင်္ဂနွေနေ့မှာကျင်းပမယ့်ဒီဆွေးနွေးပွဲကနေအာဖဂန်နစ္စတန်နိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေအလျင်မြန်ဆုပ်ယုပ်ချဆင်းလာပြီးစီးပွားရေးပြိုလဲသွားနိုင်တဲ့အလားအလာကိုထိန်းချုပ်ပြောင်းလဲနိုင်ရေးနည်းလမ်းတွေရလာဖို့ဆွေးနွေးပွဲတက်ရောက်သူတွေကမျှော်လင့်ထားကြောင်းလည်းပါကစ္စတန်တာဝန်ရှိသူတွေကပြောဆိုထားပါတယ်ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ကိုနိုင်ငံပေါင်း89နိုင်ငံမှာတွေ့ရှိနေရပြီဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကစနေနေ့မှာပြောပါတယ်။ပြည်ပကနေ Omicron ကူးစက်လာသူတွေတင်မဟုတ်ပဲပြည်တွင်းမှာပဲကူးစက်မှုရှိနေတဲ့နိုင်ငံတွေမှာဒီမျိုးကွဲနဲ့ပတ်သက်ပြီး COVID-19 ဖြစ်ပွားမှုဟာနှစ်ဆဖြစ်လာနေတယ်လို့လည်း WHO ကပြောပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်တင်ပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကုခမောင်စိုးမင်းမဲဖြစ်ပါတယ်အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ထိုနီဖိုလော့ခ်နဲ့ဇူဘဲအယ်ထရက်တို့ဖြစ်ကြပါတယ်ဒ Tenang ini menekan VOA season ini go. Lain umi dia tahun ni laser go VOA Facebook sana nak apa dah ya tension kerawa. Terus ni mana dekwa ni mampir tu pizza alo. Biar ni ya tu tu ega kenwe longjon ni ni terjawa di VOA go. Abi nasi ni tu cheese ba. Cina ni awak amat ni.
This program has come to you from the Voice of America, Washington.